ချက်တင် မင်္ဂလာ ပြပြနဲ့ ပြည့်စုံနဲ့ မနက်ခင်း ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့ 2015 February 3 ရက် အင်္ဂါနေ့မနေ့ပဲ အစီအစဉ်တွေကို Washington DC မြို့တော်ကနေ စတင်ထုတ်လွှင့်နေပါပြီ လိုင်းနိုမီတာ 24 32 39 ကနေ တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ ကျွန်တော်ကတော့ညံဝင်းအောင်ပါ ဒီကနေ့ မနက်ခင်း အစီအစဉ်တွေကို တောင်းယူတင်ဆက်မှာပါခင်ဗျာ
မိုးပြပါ အခု မနက်ခင်း နိုင်ငံတကာသတင်းတွေကို မက်ခွာညွန်းနဲ့အတူ ကြီးညာပေးဖို့ရှိပါတယ် အဲ့ဒီထက်မှာဆိုလို့ရှိရင်ယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ကာဝေးပစ္စည်းတွေထောက်ပံ့ရေးအတွက်အမေရိကန်ပြည်ထောင်စုကဆုံးဖြတ်ချက်မချရသေးတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကသတင်းစာလေးမှာပြောဆိုလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့တမနာရဲ့လူမှုမဲဆွယ်စီးရုံးပွဲကျင်းပနေတဲ့အားကစားယုံကြီးရဲ့အပြင်ဘက်မှာတမနာထွက်သွားပြီးတော့မိနစ်
ရေးထိုးခြင်းနေကြပါတယ်တိုင်းသားတွေကတော့ဒီပုံမှာသဘောထားတွေတုံ့ပြန်နေတာတွေရှိပါတယ်ဒီအကြောင်းသတင်းတွေနဲ့အတူ NLD ပါတီဘူကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကို NLD ပါတီကအရေးယူဆောင်ရွက်သွားမယ်ဆိုတဲ့ပုံမှာဒေါက်တာသိန်းလွင်ရဲ့တုံ့ပြန်ပြောဆိုချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်တယ်လို့အဲဒီနောက်ပိုင်းမှာတော့စီးပွားရေးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါအခုတော့အင်္ဂါနေ့မနေ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်နဲ့မက်ခွာညိုတို့ကကြီးညာပါမယ်ခင်ဗျာ
ရုရှားကကျိုးတော်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေကိုခုခံတိုက်ခိုက်နေရတဲ့ယူကရိန်းနိုင်ငံအတွက်စစ်လက်နက်တွေနဲ့ကာကွယ်ရေးပစ္စည်းတွေထောက်ပံ့ရေးအတွက်အမေရိကန်ပြည်ထောင်စုကဆုံးဖြတ်ချက်မချရသေးတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကတင်းလာနေမှာပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံအတွက်အဲ့ဒီအထောက်ပံ့နေပေးဖို့စဉ်းစားနေပြီလို့သတင်းစာတစ်စောင်ကရေးသားလိုက်ပြီးတဲ့နောက်အခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီကိစ္စကိုစဉ်းစားနေတာလည်းမဟုတ်ပါဘူးမစဉ်းစားဘဲထားတာလည်းမဟုတ်ပါဘူးဆုံးဖြတ်ဖို့ရှိနေတဲ့အကြောင်းဆုံးဖြတ်ဖို့ရှိနေတဲ့အကြောင်းအရာသာဖြစ်ပါတယ်။ဒါပေမဲ့တစုံတရာဆုံးဖြတ်ချက်မချရသေးပါဘူးလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးဖြစ်တဲ့ Jen Psaki ကပြောဆိုလိုက်တာပါ။ New York Times သတင်းစာကြီးကယူကရိန်းအတွက်ရည်တကြီးလိုအပ်နေတဲ့စစ်ဘက်ဆိုင်ရာအကူအညီတွေပေးအပ်ရေးအတွက်သမ္မတဥဘာမအနေနဲ့ဆုံးဖြတ်ချက်မချရသေးပေမဲ့အစိုးရတာဝန်ရှိသူတွေကပြန်လည်တုံ့တန်နေကြတဲ့အကြောင်းရေးသားထားခဲ့ပါတယ်။အမီမဖော်ပြတဲ့အမေရိကန်အရာရှိတအုပ်ကိုကိုးကားပြီးတော့သတင်းစာကရေးသားရမှာယူကရိန်းတပ်ဖွဲ့တွေအတွက်စစ်ရေးအကူအညီပေးရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်ဆေးတမရရဲ့အမျိုးသားလူမျိုးရေးအကြံပေးဆူဇန်ရိုက်စ်တို့ဆွေးနွေးနေကြတယ်လို့ဆိုပါတယ်။နောက်ပြီးတော့လူသဘောထွက်ပေါ်လာတဲ့သတင်းတွေအရထိတ်တန့်အမေရိကန်အရာရှိဟောင်း၈ယောက်ကအမေရိကန်ဒေါ်လာပန်း3000တန်ဖိုးရှိတဲ့စစ်ဖက်ဆိုင်ရာအထောက်အကူပစ္စည်းတွေကိုယူကရိန်းနိုင်ငံကိုပို့ပေးဖို့တောင်းဆိုထားတယ်လို့လည်းသတင်းစာကရေးသားထားပါတယ
်။ယူမင်နိုင်ငံမှာအမေရိကန်မောင်းသူမဲ့ drone ရင်နဲ့ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်မှုတစ်ခုအတွင်း Al-Qaeda အဖွဲ့ဝင်လို့မသိင်္ဂါသူ4ယောက်ထပ်မင်းသေဆုံးသွားတယ်လို့ယူမင်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။လက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားတစ်စင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကောင်းဖြစ်မယ်လို့ယူမင်အာဏာပိုင်တွေကပြောပါတယ်။အာရဗျကျွန်းဆွယ်မှာရှိတဲ့မတည်ငြိမ်တဲ့ယူမန်နိုင်ငံတွေကစစ်သွေးကြွတွေအပေါ်မှာအမေရိကန်အစိုးရက2009ခုနှစ်ကလေးကတိုက်ခိုက်မှုပေါင်း100ကျော်လုပ်ခဲ့ပြီးအများစုက drone ယာဉ်တွေနဲ့တိုက်ခိုက်ခဲ့တာပါ။အနောက်နိုင်ငံတွေထောက်ခံတဲ့သမ္မတအဘက်ရာဘိုမွန်ဆိုဟာဒီယာရုကဆင်သွားပြီးစာနာမျိုးတော်ကိုရှီယာဟိုတီတပုံတွေထိန်းချုပ်လိုက်ပေမဲ့လည်းယူမန်မှာအမေရိကန်ရဲ့တိုက်ခိုက်မှုတွေကိုရပ်လိုက်မှာမဟုတ်ဘူးလို့သမ္မတဘရက်ကိုဘားမားကပြီးခဲ့တဲ့လကုန်ပိုင်းမှာကြေညာခဲ့ပြီးကလေးကအမေရိကန်ကတိုက်ခိုက်မှု3ခုလုပ်ခဲ့ပါတယ်။ယူမန်နိုင်ငံရဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေမှာပါပါဝင်ပေးဖို့ဟိုတီတွေကတောင်းဆိုနေပါတယ်။အီရတ်နိုင်ငံမှာတော့ IS စစ်သွေးကြွတွေရဲ့လက်ချက်ကြောင့်လို့ယုံကြည်ရတဲ့ရာဇီဒီလူမျိုးစုဝင်25ယောက်ရဲ့အလောင်းကိုစုပေါင်းမြှုပ်နှံထားတဲ့ကျင်းကြီးကိုတွေ့ခဲ့တယ်လို့ခတ်တပ်တွေကပြောပါတယ်။အမျိုးသမီးအမျိုးသားနဲ့ကလေးငယ်အလောင်းတွေမြှုပ်ထားတဲ့ကျင်းကြီးတွေကိုပတ်မာကခတ်တက်တွေကတွေ့ခဲ့တာလို့တာဝန်ရှိသူတွေကပြောလိုက်တာပါဂျော်ဒန်နိုင်ငံမှာတော့ IS သွေးကြွတွေဖမ်းဆီးထားတဲ့ဂျော်ဒန်တိုက်လေယာဉ်မှူးရဲ့ကံကြမ္မာကိုအခုချိန်ထိမသိရသေးပါဘူးရှင
်နိုင်ဂျီးရီးယားနိုင်ငံမှာတော့တမရရဲ့လူလူမဲဆွယ်စီယုံပွဲကျင်းပတဲ့အားကစားဂျုံကြီးကနေတမရဂုဒ်လတ်ဂျိုနာသန်ထွက်ခွာသွားပြီးတော့မိနစ်ပိုင်းကြာမှာအားကစားဂျုံရဲ့အပြင်ဘက်မှာဘုံတလုံးပေါက်ကွဲခဲ့ပါတယ်ကွန်ဘီမျိုးမှာဖြစ်ပေါ်တဲ့အဲ့ဒီတိုက်ခိုက်မှုကိုဘယ်သူဘဝကမှတော့သူတို့လုပ်တယ်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့ဒီဒေတာတဝိုက်မှာတိုက်ခိုက်မှုတော်တော်များများပြုလုပ်ခဲ့ဘူးတဲ့ဘိုကိုဟာရမ်အဖွဲ့ကိုတန်လျာရှိနေကြပါတယ်။ရွေးကောက်ပွဲကျင်းပမဲ့ဖေဖော်ဝါရီလ14ရက်နီးကာလာနဲ့အမျှနိုင်ဂျီးရီးယားနိုင်ငံမှာအကြမ်းဖက်မှုတွေပုံမှုဖြစ်ပေါ်လာနေပါတယ်။ဘော်နိုပြည်နယ်အတွင်းက Konduga Myoma Nitai to the Uga to Romyogu Boko Haram Sidwa Taninwa Dikamakna, Taningun in Nilebanga when you take care of view you go bare, Tabi men Nigeria sit up Yambido Taito Nangere Lule Suware. Muro, my duguri, who tenchopu, Jovanyare, Bugu Haram, Situjo, Apu, Sitaga, Taito Kabi, not any fitted, and in anima, Lodamariga, Lowney, like Kauni Javare, Nigeria, Lunyo, Yashi, Tiao, Epioya, Situjo, Naya Temene, the Song Tuare, Lupioare, Tabime, Ye to a Tijaguro, Tipulu, Mia, the Waukna.
Is it Gentangane, Bianle, Lumia Lare, El Jazira, Drinda, Pita? ကရက်စထရီကသူလွတ်မြောက်လာတဲ့အပေါ်မှာစိတ်သက်သာရရပေမဲ့အီဂျစ်ကျင်းထောင်ထဲမှာကြံခဲ့တဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေအတွက်အင်မတန်စိတ်မချမ်းမသာဖြစ်ရတယ်လို့ပြောကြခဲ့ပါတယ်။ကျွန်တော်လွတ်မြောက်လာတဲ့အတွက်ဘယ်လောက်စိတ်သက်သာရရသလဲဆိုတာပြောမပြတဲ့အောင်ပါပဲ။လွတ်မယ်လို့မျှော်လင့်မထားပါဘူး။လွတ်မယ်ဆိုတာကိုမိနစ်ပိုင်းကြာမှကြိုတည်ခဲ့ရတဲ့အတွက်တိတ်ကိုထူးခြားတ င်ငံအရောက်မှာ El Jazeera သတင်းဌာနနဲ့မေးမြန်းကမှအဲ့ဒီလိုပြောကြားသွားခဲ့ပါတယ်။သူ့ကိုပြန်လွှတ်ပေးလိုက်တာဟာအီဂျစ်အတွက်ကြီးမားတဲ့အပြုသဘောဆောင်ခြေလှမ်းဖြစ်ပြီးနောက်ထပ် El Jazeera သတင်းတောက်နှစ်ယောက်ဖြစ်တဲ့ဘဟာမိုဟာမက်နဲ့မိုဟာမက်ပါမီတို့ကိုလည်းလွှတ်ပေးဖို့မျှော်လင့်တယ်လို့ပြောကြခဲ့ပါတယ်။အီဂျစ်အစိုးရကပီတာဂရက်စတီကိုတနင်္ဂနွေနေ့ကလွှတ်ပေးလိုက်ပြီးဩစတြေးလျနိုင်ငံကိုပြည်နှင်တန်ပေးခဲ့တာပါ။ပီတာဂရက်စတီနဲ့အတူအယ်ဂျာဇီရာသတင်းတောက်နှစ်ယောက်ဟာအီဂျစ်မှာမတရားအသင်းသတ်မှတ်ထားတဲ့မွတ်စလင်ဘရာဒါဟုအဖွဲ့ကိုအကူအညီပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့ထောင်ဒဏ်ခုနှစ်နှစ်ချခံရပြီးဂရက်စတီထောင်ထဲမှာရက်ပေါင်း400အကျဉ်းချခဲ့ပါတယ်။သူနဲ့အတူ2013ခုနှစ်ကလေးကအဖမ်းခံခဲ့ရတဲ့ကနေဒီယန်နိုင်ငံသားအီဂျစ်လူမျိုးမိုဟာမက်ဖာဖီကိုလည်းရပိုင်းအတွင်းမှာပဲကနေဒါနိုင်ငံကိုပြန်ပို့မယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတယောက်ကပြောခဲ့ပါတယ်။ဒါပေမဲ့ထောင်ဒဏ်10နှစ်ကျနေရတဲ့အီဂျစ်လူမျိုးဘဟာမိုဟာမက်နဲ့ပတ်သက်လို့တော့ဘာသတင်းမှမကြားသေးပါဘူးရှင
်။အမေရိကန်သမ္မတဘရက်အိုဘားမားက2016ခုနှစ်အတွက်အစိုးရအသုံးစီဒေါ်လာတန်ပေါင်း4သန်းကွန်ကရစ်လွှတ်တော်ကိုအဆိုပြုလိုက်ပါတယ်။ဒီတင်ပြချက်မှာလူချမ်းသာတွေကို2016ခုနှစ်မှာအခွန်တိုးမြှင့်ကောက်ခံဖို့အသုံးစိတ်ဖြတ်တောက်ခွင့်အာဏာကိုအဆုံးသတ်စေဖို့နဲ့ဗန္ဒာရေးအကြက်တဲကနေလူလက်တန်းစားတွေကိုကူညီနိုင်ဖို့အတွက်ငွေကြေးပုံမပေးဖို့စတာတွေပါဝင်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတဖြစ်တဲ့မစ္စတာအိုဘားမားကသူ့ရဲ့အဆိုပြုချက်တွေပေါ်လွှတ်တော်မှာရှိတဲ့ Republican Party ဝင်တွေကတင်းတင်းမာမာဆန့်ကျင်တာကိုရင်ဆိုင်ရဖို့ရှိမှန်းသိထားပါတယ်လို့တနင်္လာနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ကျွန်တော်တို့လူသားတွေတိုင်းပြည်မျိုးဖြစ်နိုင်ဖို့အတွက်တိုင်းပြည်မှာအဓိကကျတဲ့ရွေးချယ်မှုတွေကိုလုပ်ကြရမှာပဲဖြစ်တယ်ဆိုပြီးတော့သမ္မတကပြောပါတယ်လူနည်းစုတစုကောင်းစားပြီးတော့အများမှာဘာမှအကျိုးခံစားမှုမရှိတဲ့စီးပွားရေးမျိုးကိုအမေရိကန်နိုင်ငံအနေနဲ့လက်ခံမလာလို့အမိမိလုံခြုံရေးဌာနကိုတွားရောက်စဉ်သမ္မတကမေးခွန်းထုတ်လိုက်ပါတယ်ခင်ဗျာ
အိန္ဒိယဗီယက်နမ်နိုင်ငံကနေနိုင်ငံရေးခလုံးခွင့်ရှာဖွေသူမွန်တာကနက်၅ဦးကိုရတန်နာခီရီခရိုင်အတွင်းမှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းကမ်ဘောဒီးယားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်တနင်္ဂနွေနေ့ညကတော်ရဲမှာပုံအောင်နေတော့သူတို့အဖမ်းခံခဲ့ကြရတာပါအဲ့ဒီအဖမ်းခံခဲ့ရသူတွေကိုဘယ်နေရာမှာထားတယ်ဆိုတာမသိရတဲ့အကြောင်းဒေသခံအခွင့်အရေးလှုပ်ရှားတဲ့အဖွဲ့ Ad Hoc ရဲ့ညှိနှိုင်းရေးမှူး KT Thai က VOA ခမာဌာနကိုပြောပါတယ်အခုလိုဖမ်းဆီးမှုဟာလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်မှုတစ်ရပ်ဖြစ်ပြီး1952ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုဖောက်ဖျက်တဲ့လုပ်ရဖြစ်တယ်လို့လည်းသူကပြောပါတယ်ဒါ့အပြင်နောက်ထပ် Montana 29ဦးလည်းတော်ရဲမှာပုံအောင်ကြစေဖြစ်ကြောင်းပြောပါတယ်လွန်ခဲ့တဲ့သတင်းပတ်ကပဲဒီခိုလုံခွင့်တောင်းခံသူ9ဦးကိုလျော်ကန်တက်မြက်တဲ့ကြားနာစစ်ဆေးမှုမရှိဘဲနိုင်ငံကနှင်ထုတ်လိုက်တဲ့အပေါ် Ad Hoc အဖွဲ့ကရဲတပ်ဖွဲ့ကိုလည်းဆွဆွဲပြောဆိုထားခဲ့တာပါရဲတပ်ဖွဲ့ကတော့သူတို့အနေနဲ့ Montana တွေကိုဖမ်းဆီးထားတာမရှိဘူးဒါပေမဲ့တရားမဝင်ဝင်ရောက်လာတဲ့ BNN လယ်သမားတွေကိုတော့ပြန်နှင်ထုတ်ခဲ့တယ်လို့ဆိုပါတယ်ရှင်
တိဘက်ဖုံတော်ကြီးဒလိုင်လာမကိုဘေတိုင်းပြည်ကဘလို့ပုံစံမျိုးနဲ့ဖြစ်ဖြစ်တွေ့ဆုံတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကတင်းနာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှဒီသတင်းပတ်ထဲကျင်းပမဲ့နိုင်ငံတော်ဝိပုစုတောင်းပွဲမနက်စာစာဝဲအခမ်းအနားကိုသမ္မတဘရက်အိုဘားမားနဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမတို့တက်ရောက်ကြမှာဖြစ်တဲ့အကြောင်းသမ္မတအင်ဘူတော်ကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အမေရိကန်အနေနဲ့နှစ်နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးတော့ဒီကိစ္စကိုကောင်တွယ်ဖို့အတွက်ဘေကျင်းမြို့တော်ကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လီကပြောဆိုလိုက်တာဖြစ်ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဖေဖော်ဝါရီလ5ရက်နေ့ကျင်းပမဲ့ စူတောင်းမနက်စာစာပွဲဘာသာရေးလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသမ္မတဥပမာမင်းကွန်းပြောမှဖြစ်တဲ့အကြောင်းအင်ပီရိုကပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာခဲ့တာပါတိဘက်ဖုန်းတော်ကြီးဒလိုင်လာမဟာလည်းအခမ်းအနားကိုတက်ရောက်မှဖြစ်ပေမဲ့သမ္မတဥပမာနဲ့တိုက်ရိုက်တွေ့ဆုံဖို့စီစဉ်တာရှိမရှိဆိုတာကိုတော့အမေရိကန်အစိုးရကတည်ဝင်ကြေညာတာမျိုးမရှိသေးပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလမှာပုံတော်ကြီးဒလိုင်လာမတတိယကြိမ်အဖြစ်သမ္မတဥပမာလက်ခံတွေ့ဆုံခဲ့ရမှာတော့တရုတ်ကစိတ်ဆိုးဒေါသထွက်ခဲ့တာပါတရုတ်အစိုးရကတော့ဖုန်းတော်ကြီးဒလိုင်လာမကိုတိဘက်ဒေသရဲ့ခွဲထွက်ရေးအတွက်လှုပ်ရှားနေတဲ့အန္တရာယ်ရှိသူတဦးသာဖြစ်တယ်လို့သဘောထားနေကြပါတယ်ခင်ဗျာ
ငါနေမနေ့ဖက်ဒေတိုင်းရောက်နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်းနဲ့မက်ခွာညူတို့ကကြညာခဲ့ကြတာပါခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့အခုမနေ့ပိုင်းအစီအစဉ်တွေထုတ်လွှင့်ရမှာစပိုင်းဆိုင်ရာချိုယွင်းအဆင်မပြေတာတွေဖြစ်နေတာကြောင့်သောရရှင်တွေနားဆင်ရမှာလိုအပ်ချက်တွေရှိနေခဲ့မယ်ဆိုရင်အနုညော့တောင်းပန်အပ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ပထမဦးဆုံးအနေနဲ့သတင်းဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အမည်အဖြစ်နားထောင်ခဲ့ရတယ်လို့ပါပဲကျွန်တော်တို့မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားလက်ရှိဆွေးနွေးနေကြတဲ့အချက်လက်တွေမပြေလည်သေးသေးအစိုးရဘက်ကမျှော်လင့်နေတဲ့အတိုင်းဖေဖော်ဝါရီလ12ရက်နေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်မှာမဟုတ်သေးဘူးလို့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုက္ခနိုင်ဟန်တာကပြောပါတယ်ဘန်ကောက်မြို့ FCCT နိုင်ငံသားသတင်းတော့များအတင်းမှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာလည်းဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးနိုင်ဟန်သားကို VOA ဝိုင်းတော်သားကုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားတာ
ပါအဓိကအကြောင်းရင်းကတော့ကျွန်တော်တို့နဲ့အစိုးရဘက်ကဟိုသမရကြီးရောဦးအောင်မင်းတို့ရောနော်ဒီကလာမယ့်ဖေဖော်ဝါရီ7ရက်နေ့မှာအပြည့်အစုံရေးလက်မှတ်ထိုးဖို့အဲ့ဒီပုံစံမျိုးပြောနေတာလေအဲ့ဒါကျွန်တော်တို့ကမထိုးဘူးဆိုရင်ကျွန်တော်တို့အပေါ်မှာတမျိုးမြင်မယ်အမှားတော့ထိုးနိုင်ဖို့ဆိုတာလည်းဘာမှနားလည်မရနိုင်သေးဘူးကျွန်တော်မြင်တာကတော့ဒီသမရကြီးရောဦးအောင်မင်းတို့ရောပေါ့နော်တကယ်လို့ထိုးစေခြင်းရင်ပြစ်ဆုံးနေတဲ့ပြဿနာကိုဘယ်နည်းနဲ့ဖြေရှင်းမလဲအဲ့ဒါရင်ရှားဖို့လိုမယ်အခုဟာတော့အဲ့ဒါကိုမရှားဘဲနဲ့အာမထိုးဖို့ယူရပြောနေတယ်ဆိုရင်ကျွန်တော်တို့ကတော့အာဒါကိုညင်းပြန်ရင်လည်းကျွန်တော်တို့ကတော့ညင်းချင်ရေးမလိုလားဘူးဆိုတဲ့အသေးပဲမျိုးပေါ့ဗျာနော်သူစိတ်တက်ခံမယ်အဲ့ဒါမျိုးလည်းနောက်တကယ်ညင်းချင်ရေးဆွေးနွေးမှုရဲ့တကယ်အနေအထားမှန်ကိုလည်းဒါတော့ဒီပြင်ပကမီဒီယာတွေနားလည်ဖို့ဟိုကအဲ့ဒီအတွက်ကြီးရတာပ
ါဟုတ်ကဲ့ဆိုတော့အခုဆွေးနွေးတာတွေကလည်းဟိုအားလုံးသိကြတဲ့အတိုင်းပဲအချိန်တွေလည်းတော်တော်ကြာပြီးအချိန်ရင်လည်းတော်တော်များလာပြီဒါမဲ့ခုတည်းကမဖြစ်နိုင်သေးတာကဘာကလေးရများဟိုတင်းခံနေလို့လဲဒီဒီမေကွန်လဲကျွန်တော်လဲအကျဉ်းချင်းမေးဘူးပါလားဒါပေမဲ့ဘာများထက်ကြံနေသေးတယ်လဲဟိုဆန္ဒဟန်တာ
အဲ့လေအရင်ကြံနေတဲ့ဟာတွေကတော့အခုလဲဆက်ကြံနေတာပဲပေါ့အဲ့ဒါဒီမှာကြီးလို့မကြော်ဖြတ်နိုင်ပဲ
ဟုတ်ကဲ့ဟိုဟိုဟာဟိုဘယ်နှချက်လောက်ရှိသေးတယ်လဲဘာတွေများဖြစ်မလဲဗျအ
ာအဓိကအဖြစ်ကတော့ဒီတပ်ပိုင်းဆိုင်ရာနော်တပ်ပိုင်ဆိုင်ရာမှာမြင်မတူဘူးဗျကျွန်တော်တို့ဘက်ကဆိုတင်တာတော့ဒီအနာဂတ်မှာပြည်တော်စုတက်မတော်အတွင်ဖြစ်အောင်ပြုပြင်ဖို့ဒါကိုအစိုးရတပ်ပဲဟိုတက်မတော်ဘက်ကမလိုလားဘူးနောက်သူတို့ဘက်ကပြောနေတာကတော့ဒီလုံခြုံရေးဆိုင်ရာပြန်လဲပေါင်းစည်းခြင်းဆိုပြီးတော့မှနိုင်ငံရေးမဆွေးနွေးခင်မှာအဲ့ဒါကိုကျွန်တော်တို့ကိုကူပေါင်းလိုက်ခြင်းတဲ့သဘောမျိုးပေါ့ဗျအဲ့ဒါတွေအားလည်းလုပ်နေတယ်ဗျဒါတွေအကြည့်လို့မရဘူးနောက်ကျွန်တော်တို့အပြည့်ရပြီးရင်ကျွန်တော်တို့ကတော့ဒီတမစူးစားဝရနော်အင်အားမတူချက်ရဒါတွေကလည်းတစ်ဖက်သက်ကတတ်ထားတယ်ဗျာနောက်နိုင်ငံရေးဆွေးနွေးဖို့ဆိုတဲ့နေရာမှာလည်းသူတို့ကတော့ငါးပွင့်ဆိုင်ပုံစံနဲ့လုပ်တင်နေတယ်ကျွန်တော်တို့ကတော့သုံးပွင့်ဆိုင်ဆိုပြီးတင်ထားတယ်အဲ့ဒီမှာလည်းမြင်နေမြည်သေးဘူးဗျာ
ဟိုဆန္ဒဟန်တာဘက်ကအစိုးတင်တဲ့သုံးပွင့်ဆိုင်ကဘယ်သူတွေလဲခင်ဗျာ
သုံးပွင့်ဆိုင်ဆိုတာကတော့အစိုးရရဲ့ကျွန်တော်တို့တိုင်းသားလက်နက်ကိုင်တွေရဲ့နောက်နိုင်ငံရေးပါတီတွေပေါ့ဗျာနော
်အစိုးရဘက်ကတင်သွင်းတဲ့ငါးပွင့်ဆိုင်ရောဆရာ
အစိုးရရဲ့လွှတ်တော်ရဲ့တပ်မတော်ရဲ့နောက်ကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီတွေရဲ့အစုနဲ့ခွဲလိုက်ရင်ဒစုနဲ့ဒစုကတစ်ဖက်ကအရေးတက်လက်တူရမယ်အာဏာချင်းလက်တူရမယ်အဲ့လိုအစ်အတန်းလက်တူရမယ်အဲ့ဒီပုံစံမျိုးဗ
ျတစ်ဖက်တစ်ယောက်ဆိုတဲ့ပုံစံတော့ကိုစားပြုတ်ဖို့တော့မဟုတ်ပါဘူ
းမဟုတ်ဘူးတစ်ဖက်တစ်ယောက်တော့မဟုတ်ဘူးတပည့်တစ်ဖက်ကတော့ဥပမာ အုပ်စုတစ်ခုမှာ10ယောက်ဆိုရင်လည်းကျန်တဲ့အုပ်စုတွေအားလုံးလည်း10ဦးပြီပေါ့ဗျာ
ကိုဇော်ဝင်လိုက်မေးမြန်းတင်ဆက်ခဲ့တာပါခင်ဗျာအခုတခါထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာနေရပြန်မဲ့သူတွေအတွက်လုံခြုံရေးနဲ့ရရှိရတီဖို့အာမခံချက်မရှိသေးဘူးလို့မြန်မာဒုက္ခသည်အရေးကိုဆောင်ရွက်နေတဲ့ The Border Consortium TBC အဖွဲ့အမှုဆောင်ညွှန်ကြားမှု Sally Thompson ကပြောကြားလိုက်တာဖြစ်ပါတယ် VOA ကိုတီးတန့်ရောက်ရှိလာခဲ့ Sally Thompson ကိုမေးမြန်းထားတာပါအပြည့်စုံကိုမတ်စုမြင့်မွန်ကပြောပြပါမယ
်ထိုင်းမြန်မာနယ်စပ်မှာတိမ့်တဲ့ခြေရှိနေသေးတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်တွေဟာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကလောက်မမြင်မတော့ပေမဲ့သူတို့ပြန်နိုင်တဲ့အခြေအနေရောက်ရင်ပြန်ကြဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နေပါတယ်လို့ The Border Consortium TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်က VOA မြန်မာပိုင်းကိုပြောပါတယ်မြန်မာဒုက္ခသည်အရေးကိုနှစ်ပေါင်းများစွာဆောင်ရွက်နေတဲ့ Sally Thompson American ပြည်ထောင်စု Washington မြို့တော်ကိုခေတ္တရောက်နေချိန်မှာဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာနဲ့ပတ်သက်လို့ VOA ကတွေ့ဆုံမေးမြန်းစင်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ
် I think we have to say that compared to the optimism that we had after the elections and the ceasefire agreements 2-3 years ago the situation now
မြန်မာနိုင်ငံမှာဓာတ်ဖြတ်ရွေးကောက်ပွဲပြီးနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေရရှိခဲ့တဲ့လွန်ခဲ့တဲ့2နှစ်3နှစ်ကရှိခဲ့တဲ့အကောင်းမြင်ခဲ့မှုနဲ့နှိုင်းချရင်တော့လက်ရှိအခြေအနေကဒုက္ခသည်တွေပြန်လို့ရတဲ့အခြေအနေရှိလာမှာပါလို့မျှော်လင့်နေတာမျိုးပါသူတို့နေရပြန်နိုင်ကြမယ့်နေ့ရောက်လာတဲ့အခါမှာပြန်နိုင်ကြဖို့တော့ကျမတို့ကပြင်ဆင်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံအရှိတောင်ပိုင်းကအခြေအနေတွေဟာတည်တည်ချာချာစီစဉ်မထားပဲဒုက္ခသည်တွေနေရပြန်ဖို့တင့်တော်တဲ့အနေအထားမှာမရှိသေးပါဘူးမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတချို့ရှိလာခဲ့ပြီးတော့အစိုးရတပ်တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှလည်းအပြစ်ခတ်ရက်ဆဲဖို့ဆွေးနွေးနေကြချိန်မှာဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်ပို့ပြီးတော့မရှိသင့်ဘူးလားလို့မေးတဲ့အခါမှာတော့
I think from our observations of the peace process we have to say that it appears to be stumbling it is going very slowly and it will still take
ရေးဆွေးနွေးမှုနဲ့ပတ်သက်လို့ကျမတို့အမြင်ကိုပြောရရင်တော့ဆွေးနွေးမှုတွေဟာချောမွေနေပုံများဘူးနှေးကွေးနေတယ်အဓိကဖြည့်ရှင်းဖို့လိုတဲ့ကိစ္စတွေအထူးသဖြင့်စစ်တပ်နဲ့ပတ်သက်နေတဲ့ကိစ္စတွေအတွက်ကအချိန်ပေးရပါဦးမယ်။ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်အရေးကြီးတာကတော့စစ်သားတွေကြားမှာလိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေ၊တပ်တွေပြန်ရုပ်သိမ်းဖို့ကိစ္စတွေ၊တပ်ဖြန့်ချတဲ့နေရာမှာစီးစနစ်ရှိရမယ့်ကိစ္စတွေဒါတွေကိုဖြည့်ရှင်းဖို့လိုအပ်ပါတယ်။ဒီအချက်တွေကဒုက္ခသည်အတိုင်းဝိုင်းဘက်ကအလေးထားစောင့်ကြည့်နေကြတဲ့အချက်တွေပါ။ဒုက္ခသည်တွေပြန်ဖို့အဆင်သင့်ဖြစ်ပြီလားဆိုတဲ့ကိစ္စကိုသူတို့နဲ့ဆွေးနွေးတဲ့အခါတိုင်းသူတို့ရွာတွေမှာစစ်တပ်တွေရှိနေသေးတဲ့ကိစ္စကိုပဲစိုးရိမ်ကြပါတယ်။အများစုကတော့မြမအစိုးရတပ်တွေကြောင့်ထွက်ပြေးလာကြရတဲ့သူတွေပါ။ဒုက္ခသည်တွေအနေနဲ့တပ်တွေရုတ်သွားဖို့အရေးမျှော်လင့်နေကြပါတယ်။ဒါမှပဲငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတကယ်ပဲရှစ်ဆက်သွားနေတယ်ဆိုတဲ့ယုံကြည်မှုကိုသူတို့ရကြမှာဖြစ်ပါတယ် ။လက်ရှိအခြေအနေဟာနေဆက်ကဒုက္ခသည်တွေနေရပြန်နိုင်ရေးကိုအားပေးဖို့မသင့်တော်သေးဘူးလို့ TBC အဖွဲ့နဲ့ပြည်တွင်းမှာဆွေးနွေးမှုတွေရှိတဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ကလည်းလက်ခံတယ်လို့ဆိုပါတယ်မြန်မာအစိုးရအထိုင်းအစိုးရနဲ့ဒုက္ခသည်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒုက္ခသည်တွေနေရပြန်နိုင်ကြဖို့လိုအပ်တဲ့အဆင့်တွေအများကြီးလှုပ်ဖို့ကြံနေသေးတယ်ဆိုတာကိုနားလည်ထားကြတယ်လို့ TBC ရဲ့အမှုဆောင်ညွှန်ကြားမှု Sally Thompson ကပြောပါတယ်အပြစ်ခတ်ရစေးသဘောတူညီချက်တွေပြီးသွားရင်နိုင်ငံရေးဆွေးနွေးမှုတွေမြေမြုပ်မိုင်းရှင်းလင်းရေးကိစ္စတွေဒုက္ခသည်တွေပြန်ကြရမယ့်နေရာထိုင်ခင်းကိစ္စတွေသူတို့ကိုအကာအကွယ်ပေးရေးလုံခြုံရေးကိစ္စတွေအများကြီးကိုထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ပြောပါတယ်ပြည်တွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလုပ်နေချိန်အရင်ကတော့နေဆက်ကဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့နိုင်ငံတကာအလှူရှင်တော်တော်များများရဲ့အာရုံစိုက်မှုဟာပြည်တွင်းဘက်ကိုပြောင်းသွားတဲ့အပေါ်မှာလည်းဒုက္ခသည်တွေကစိုးရိမ်မှုရှိကြပါတယ
် This is a major concern Currently the US government is still very supportive of the refugee situation but for other governments
ဒီကိစ္စကအဓိကစိုးရိမ်နေကြတဲ့ကိစ္စဖြစ်ပါတယ်လက်ရှိမှာတော့အမေရိကန်အစိုးရကဒုက္ခသည်တွေရဲ့အခြေအနေပေါ်မှာအများကြီးထောက်ခံမှုပေးပါတယ်တခြားအစိုးရတွေအနေနဲ့ကတော့ကမ္ဘာကြီးရဲ့တခြားနေရာတွေမှာဖြစ်ရှင်းရမယ့်ပြဿနာတွေရှိနေတာမျိုးကြောင့်ဒုက္ခသည်တွေအတွက်ပေးတဲ့အထောက်ပံ့တွေကျဆင်းသွားပါတယ်အဲ့ဒီအတွက်ဝန်ဆောင်မှုတွေကိုလျှော့ချပစ်လိုက်ရပါတယ်ဒုက္ခသည်စခန်းတွေထဲမှာပေးနေတဲ့ဝန်ဆောင်မှုတွေကိုလျှော့လိုက်ရတဲ့အတွက်မြန်မာနိုင်ငံကိုပြန်နိုင်ကြတဲ့အခြေအနေလည်းမရှိသေးတဲ့ဒုက္ခသည်တွေကြားမှာစိုးရိမ်တော့ကရောက်နေကြရပါတယ် တနေ့မှနေရက်ပြန်နိုင်ကြတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေကြတဲ့အခုလိုအရေးကြီးတဲ့အချိန်မျိုးမှာအစိုးရတွေအနေနဲ့အခြေခံလူသားချင်းစာနာတဲ့အထောက်ပံ့တွေပေးဖို့အရေးကြီးပါတယ်ဒါမှသာသူတို့နေရက်ပြန်ပြီးတော့လူမှုအတိုင်းဝိုင်းကိုပြန်လည်ထူထောင်နိုင်ကြမှာပါ
ဒုက္ခတဲ့အရေးကိုဆောင်ရွက်နေတဲ့ TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ရဲ့အပြောအရလက်ရှိမှာမြန်မာနိုင်ငံကိုသူတို့သဘောနဲ့ပြန်သွားကြတဲ့ဒုက္ခတွေရှိပေမဲ့လည်းအရေးအတွက်အင်မတန်နည်းပါတယ်ဒုက္ခတဲ့အများစုကတော့သူတို့ပြန်ရမယ့်နေရာတွေမှာစစ်တပ်ထိန်းချုပ်မှုကင်းမှသာသူတို့ရဲ့လုံခြုံရေးအတွက်စိတ်ချနိုင်ကြမှာဖြစ်တယ်လို့ပြောနေပါတယ်လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလုပ်နေတဲ့ဆွေးနွေးမှုတွေမှာတော့နေဇာကဒုက္ခတွေနေရက်ပြန်နိုင်ရေးကိစ္စမပါဝင်သေးဘူးလို့လဲဆယ်လီသွန်ဆင်ကပြောပါတယ်ရှင
်မဆူမြမွန်စူးစီးတင်ဆက်ခဲ့တာပါခင်ဗျာအခုထက်ကပြောပြချင်တာကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဖေဖော်ဝါရီလ1ရက်နေ့ရန်ကုန်မှာကျင်းပခဲ့တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုပါတီကတောင်းအောင်ပေးအပ်ထားခြင်းမရှိဘဲတက်ရောက်ခဲ့တဲ့အတွက်ဆိုပြီး NLD ဘူကော်မတီဝင်ဒေါက်တာသိန်းတွင်ကိုပါတီစည်းကမ်းတိုင်းရေးယူသွားမယ်လို့ NLD ပါတီကကြေညာချက်ထုတ်ပြန်ထားတဲ့အပေါ်သူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့ဒေါက်တာသိန်းတွင်ကပြောပါတယ်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာအကွန်ရက် NNER ကိုဦးဆောင်ယူလဲဖြစ်တဲ့ဒေါက်တာသိန်းတွင်ကလက်ရှိအချိန်မှာပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ကအရေးကြီးတယ်လို့လေးပွင့်ဆိုင်ဆွေးနွေးပွဲကိုသွားတက်တဲ့သူ့လှုပ်ဆောင်ချက်ဟာမှန်ကန်တယ်လို့ယုံကြည်ကြောင်းပြောဆိုပါတယ်ရန်ကုန်ကလေးပွင့်ဆိုင်ဆွေးနွေးပွဲသွားတက်တာဟာပါတီကိုကိုစားပြုတ်တက်ခဲ့တာလား NNER ကိုကိုစားပြုတ်တက်ခဲ့တာလားလို့နေပြည်တော်မှာဒီကနေ့ကျင်းပမဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတက်ဖို့အသွားလမ်းမှာဒေါက်တာသိန်းတွင်ကို VOA ကစတင်မေးမြန်းခဲ့ရမှာသူကအခုလိုဖြေပါတယ
်ကျွန်တော်ဒီလေးပွင့်ဆိုင်ဆွေးနွေးပွဲတက်တာက NLD ကိုကိုစားပြုတ်ပြီးသွားတာမဟုတ်ပါဘူးဆိုတော့ NNER ပညာရေးကွန်ရက်ကိုကိုစားပြုတ်ပြီးသွားတာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့ NLD ပါတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းရင်ကိုဒီပါတီရဲ့ကြိုတင်သဘောတူညီချက်မရှိဘဲနဲ့ဟိုစီကန်းနဲ့မညီဘူးဆိုပြီးတော့ပါတီကဟလာကြေညာရဲ့ထုတ်ပြီးတော့အရေးယူသွားမယ်လို့ပြောလာတဲ့ပုံမှာရောဆရာအနေနဲ့ဗာများပြောစရာရှိပါလဲ
ကျွန်တော်အနေနဲ့တော့ဒီလေးဝန်ဆိုင်ဆွေးနွေးပွဲကိုသွားတာမှန်တယ်လို့ယူဆတယ်ဘာကြောင့်လဲဆိုတော့ဒါပညာရေးပြည်ပြင်ပြောင်းလဲဖို့အတွက်ဒါဆွေးနွေးတာဖြစ်တယ်ဒီဆွေးနွေးပွဲဖြစ်လာတာကလည်းကျောင်းသားတွေကဆန္ဒပြသပေးမှောက်ပြီးတော့ပညာရေးဥပဒေကိုပြင်ဖို့တောင်းဆိုလာတဲ့အတွက်ဒီကျောင်းသားတွေရဲ့ဆန္ဒကိုအကောင့်ထည့်ဖို့အတွက်ဒါဆွေးနွေးပွဲလုပ်တာဖြစ်တယ်။ဒါကြောင့်ဒီဆွေးနွေးပွဲကသွားတင်တယ်။အဲတော့ကျောင်းသားတွေရဲ့ feedback ကလည်းမှန်ကန်တယ်လို့ကျွန်တော်မြင်တယ်။အဲကြောင့်ကျောင်းသားတွေဆွေးနွေးတဲ့နေရာမှာကျွန်တော်ကပညာရှင်တယောက်အနေနဲ့ပညာရေးရာဖြစ်စဉ်ဖြစ်တတ်တွေကိုကျွန်တော်ရှင်းလင်းဆွေးနွေးဖို့အတွက်သွားတဲ့ဆက်ရောက်တာဖြစ်ပါတယ်။ NLD အနေနဲ့ဒါ NLD ရဲ့ပါတီစည်းကမ်းနဲ့မကိုင်းညီလို့အရေးယူမယ်ဆိုရင်လည်းကျွန်တော်ဒီအရေးယူခံမှုအစ်စ်မှာပဲကျွန်တော်နေရတော့ဒီချင်းလေးပဲသွားတာမှန်တယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ကျွန်တော်သွားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာလည်းဒီ NLD ပါတီတွင်းမှာပညာရေးကော်မတီမှာပါဝင်လှုပ်ဆောင်နေရဆိုတော့လေကြိုတင်သဘောတူညီမှုမယူဆိုတဲ့ဟာဘာလို့ဆိုလိုတယ်လို့နားလည်ပါလေဆရာ
ပြီးခဲ့တဲ့ရက်ပိုင်းကပြီးခဲ့တဲ့ရက်ပိုင်းမှာတစ်ပတ်နှစ်ပတ်တော့ကြာပြီးချင်းတယ်ပါတီရဲ့မူလရှိတဲ့စီကံထိန်းသိမ်းရေးစီကံမှာနောက်ထပ်တိုးချဲ့လိုက်တဲ့အပိုက်ပါလားဒါကြက်လုံးတိုင်းတော့ကျွန်တော်အကြည့်ချမရဘူးအသေးပေကတော့ပါတီဝင်တယောက်ကတခြားနိုင်ငံရေးဖွဲ့စည်းတွေမှာပါဝင်မရှိဘူးဆိုတော့ကျွန်တော်တွေးပါတယ်ဒါပေမဲ့ကျွန်တော်ကဒီ NNR မှာဆောင်ရွက်လာတာဒါကျွန်တော်နှစ်နှစ်ကျော်ရှိပြီဒါလည်းပါတီရတည်ပါတယ်ပါတီရခေါင်းဆောင်ပိုင်းတွေရောပါတီရလူတွေရောပါဝင်တယောက်ခဲ့တာဒါလို့ဆောင်ရွက်တာတည်ပါတယ်ဒီအခုဈေးဝယ်ဆိုင်ဆွေးနွေးပွဲမှာ NNR တယောက်ဖို့ဆိုပြီးတော့ကျောင်းသားတွေကကြေပြတောင်းဆိုလာတယ်ပေးကြလဲခံရတယ်ပညာရေးပြည်ပြင်ကြောင်းလဲတဲ့ကိစ္စတော့ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကျောင်းသားတွေအတွက်လည်းအရေးကြီးတယ်၊ပညာရေးကဏ္ဍအတွက်အရေးကြီးတယ်။ကျွန်တော်တို့နိုင်ငံအတွက်အရေးကြီးတယ်လို့လည်းယုံကြည်တယ်။ဒါကြောင့်ကျွန်တော်သွားတာဖြစ်ပါတယ်။ဒီလိုမှမသွားဘူးဆိုရင်ကျွန်တော် NLD မှာလှုပ်ဆောင်ရတဲ့ဟာကျွန်တော်တာဝန်မေ့ရရောက်တယ်။အဲဒီလိုသွားတဲ့အတွက်ပါတီစည်းကမ်းနဲ့မညီလို့အရေးယူမယ်ဆိုရင်လည်းကျွန်တော်ရင်ဆိုင်မှုအစ်စ်ပါပဲ
။အကယ်၍ဆရာကို NLD ပါတီကထုတ်ပယ်လိုက်မယ်ဆိုရင်ဒေါက်တာသိန်းလွင်အနေနဲ့ကဘာတွေဆက်လုပ်သွားဖို့ရှိပါလဲ။
ကျွန်တော်က NLD မှာဆက်ပြီးတော့ဆောင်ရွက်တော့မှာပါကျွန်တော်ကတခြားလုံးကျွန်တော်အကြောင်းစီအားလုပ်ခဲ့တဲ့ပညာရေးမှာတခြားလုံးလုပ်ခဲ့တာဖြစ်တော့ကျွန်တော်ပညာရေးလုပ်ငန်းကိုဆက်လက်ဆောင်ရွက်မယ်ပညာရေးပြည်ပြင်ကြောင်းလဲမှုကိုလည်းကျွန်တော်အတတ်နိုင်ဆုံးပြုပန်းဆောင်ရွက်တော့ပါမယ်အခုကျွန်တော်တို့ဟိုအနေပြီးတော့မှအခုရောက်နေပြီအခုကားပေါ်မှာပဲရှိသေးတယ်လေးပွင့်ဆိုင်ရှင်နေပါမှာဒီကျွန်တော်ပါဝင်တက်ရောက်မယ်ကျွန်တော်ရဲ့အကျူကျွန်တော်တို့ NLD ဒီအဖွဲ့သားများလည်းအတူလေးပွင့်ဆိုင်ရှင်နေပါမှာကျွန်တော်တို့ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာဒေါက်တာသိန်းလွင်ကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့
နေပြည်တော်မှာဒီနေ့အင်္ဂါနေ့ကျင်းပမယ့်ပညာရေးဥပဒေပြင်ဆင်ရေးဆိုင်ရာလေးပွင့်ဆိုင်ဆွေးနွေးပွဲကိုတက်ကြမယ့် ကျောင်းသားနဲ့ NNER ကွန်ရက်ကုသလေတွေဟာနေပြည်တော်စီဝင်သားရေးကော်မတီအရေးတာမှာလူ40သာကြိုတင်ငှားရမ်းထားပေမဲ့တဲခိုခွင့်ပြုဖို့ငင်းပယ်ခံရတယ်လို့သိရပါပါတယ်ခင်ဗျာ။အခုတကဆက်ပြီးတင်ဆက်ချင်တာက2013ခုနှစ်ကစပြီးဘွဲ့ကြိုကျောင်းသားကျောင်းသူတွေပြန်လည်လက်ခံခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးကိုလာမယ့်10နှစ်အတွင်းအာဆီယံဒေသနိုင်ငံတွေနဲ့အဆင့်မီရင်ပေါင်တန်းနိုင်အောင်ကြိုးစားသွားမယ်လို့ရန်ကုန်တက္ကသိုလ်ပါမောက္ခချုပ်ဒေါက်တာအောင်သူကပြောဆိုပါတယ်။ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေနဲ့နားလည်မှုစာကြွန်လွှာရေးထိုးပြီးဆရာတွေရောကျောင်းသားတွေကိုပါပညာသင်တွေဆေလွတ်ရင်းအရေးသွေးမြင့်တင်တဲ့လုပ်ငန်းတွေဦးစားပေးလုပ်ကင်နေတယ်လို့သူကပြောဆိုလိုက်တာပါ။အပြည့်စုံကိုရန်ကုန်တက္ကသိုလ်ဝင်းတွင်းမှာကျင်းပတဲ့ဒီညစာစာပွဲတစ်ခုမှာကိုရိုင်းသတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကြီးလင်းပြောပြပါမယ်။
အဓိပတိလမ်းမတဲ့ကတစ်ပုတ်ပင်ဝင်းထဲမှာအခုလိုပထမဆုံးအကြိမ်ပြန်လဲပြီးအရင်ကလိုမိတ်ဆုံစားပွဲကျင်းပတဲ့အတွက်အတိတ်ကိုပြန်လဲသတိရစေတဲ့မှတ်ချက်တစ်ခုဖြစ်တယ်လို့ဒေါက်တာအောင်သူကသုံးသပ်ပါတယ်
။အဲဟိုရောင်တက်ကတော့ပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးတော့ပြန်ပြီးတော့တို့ under grade ကျောင်းသားတွေကိုလက်ခံခဲ့တယ်။လက်ခံခဲ့တာလဲ talented ကျောင်းသားတွေကိုလက်ခံခဲ့တယ်ပေါ့လေ။အရင်တော့ကတော့တို့က post grad တွေပဲလက်ခံခဲ့တာ။ရောင်တက်ကတော့ချစ်ချင်တာတော့အဲ့ဒီvibrant give us life ပေါ့အရင်တော့ကလိုပဲရှင်သန်နေတဲ့တက္ကသိုလ်ကြီးပေါ့တက္ကသိုလ်ထဲမှာပြောကြပါကြပညာသင်ကြဒီဘဝကြီးကိုပြန်ရောက်အောင်ရဲ့နောက်ကနိုင်ငံတကာအဆင့်မီတက္ကသိုလ်ဖြစ်ဖို့ရာအတွက်အချိန်ဟုံမြင့်မြင့်နဲ့လှုပ်နေတာပါပြီးတော့ဒီမတ်ကြောက်တွေထဲမှာဒီမလှုပ်လိုက်နဲ့ရောရောရွှေရွှေနဲ့လှုပ်နေတဲ့ပွဲလေးတစ်ပွဲရာလဲရခင်အတိတ်ကိုပြန်သတိရစေတဲ့မတ်ကြောက်တစ်ခုပါပဲ
ရန်ကုန်တက္ကသိုလ်ကိုပြန်လဲအသက်သွင်းနေတဲ့အချိန်မှာကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမတွေကိုအရင်အသွေးမြင့်တင်တဲ့လုပ်ငန်းတွေဦးစားပေးလုပ်နေပြီးလိုအပ်တဲ့အခြေခံအဆောက်အအုံတွေကိုတော့အစိုးရဘက်ကလည်းအထောက်အကူပေးနေတယ်လို့ပြောပါတယ်
။ဒို infrastructure လို့ခေါ်တဲ့အခြေခံအဆောက်အအုံတွေကတော့နိုင်ငံတော်ကဝေအားအင်အားနဲ့ဖြည့်ပြီးနေပြီ။နောက်ပြီးတော့ဆက်လုပ်ရမှာကဒို့တွေအခုရေးဆွဲနေတဲ့ဥပဒေတွေပေါ့ခိုင်ခိုင်မာမာနဲ့ကိုပိုင်စီမံခန့်ခွဲရတဲ့တက္ကသိုလ်တွေဟာမကြမတည်ပြေပေါ်ပေါက်လာတော့မယ်။ဒါတွေကအုတ်ချုပ်ရေးဘိုင်းနဲ့ဆိုင်တာ။နောက်ပိုင်းလိုအပ်မှာတွေကတော့ဘာတွေလဲဆိုရင်တို့တွေကဝန်ထမ်းတွေရဲ့ capacity building တွေပေါ့။ဝန်ထမ်း capacity building လို့မယ်။ student ရဲ့ capacity building ကတော့ talented ခေါ်ထားတာဖြစ်တဲ့မပူရပါဘူး
။ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေနဲ့နားလည်မှုစာကြုံလွှာတွေထိုးပြီးဆရာတွေကိုရောကျောင်းသားတွေကိုပါပညာသင်ဆေလွတ်နေတဲ့အကြောင်းကိုလည်းအခုလိုပြောပါတယ
်။တက္ကသိုလ်ကလည်းလက်ရှိမှာစတင်ပြီးတော့ MOU တွေထိုးထားတာအခုလက်ရှိက MOU က22ခုရှိနေပြီ။နောက်လည်းဆက်ထိုးဖို့16ခုကိုခွင့်ပြုပေးရပြီဖြစ်ပါတယ
်အခုလက်ရှိကြောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေအတွက်အရင်ကလိုတက္ကသိုလ်ကျောင်းသားဘဝမျိုးပြန်ရအောင်ဘယ်လိုတွေပြင်ဆင်ပေးနေသလဲလို့မေးတဲ့အခါမှာတော့
အရင်တော့တောင်တာတယ်ပြောရမှာနိုင်ငံတော်ကမှန်ဖို့တဲ့အားများတဲ့အတွက်ဟိုဆရာတို့လည်းလွန်ခဲ့တဲ့အနှစ်40ကျော်က43နှစ်လောက်ကတက္ကသိုလ်ကျောင်းသားဘဝဒီမှာဖြစ်ခဲ့တာပေါ့အဲ့ဒီချိန်တုန်းကဆရာတို့မှာဟိုကျောင်းသားငယ်စဉ်ကာလမှာဆိုလို့ရှိရင် double room နေခဲ့ကြရတာအခုဆိုရင် single room နေနိုင်ပြီဒီနောက်ပြီးတော့ဟိုအတင်ကြားရေးအဆောက်အဦပါတို့က infrastructure လို့ခေါ်တဲ့အခြေခံအပိုင်းလေးမှာလဲစာသင်ခန်းတွေတမှာအရင်ကလို blackboard တခုတည်းသင်တဲ့စနစ်ကနေပြီးတော့တို့က projector တွေထပ်ထည့်နိုင်တယ် TV တွေနဲ့ထပ်ထည့်နိုင်တယ်နောက်ပြီးတော့ online library လည်းတည်ဆောက်ပြီးပါပြီ open society foundation ကနေပေါ့ open library လည်းတည်ဆောက်ပြီးတော့နောက်နေ့ချင်းရရင်နိုင်ငံတကာကသင်ကြားနေတာတွေကိုဒီမှာတောက်လျှောက်ကြည့်နိုင်တဲ့အဆင့်ထိတက္ကသိုလ်ကတော့ရောက်တော့မှာပါဒါပေမဲ့တို့ကဟို capacity building ဆိုတဲ့အတိုင်းပဲအည်သွေးတို့အည်ချင်းတို့ဆိုတာချက်ချင်းတိဆောက်လို့ရတာမဟုတ်တဲ့အတွက်အချိန်တစ်ခုတော့ယူရမှာဖြစ်ပါတယ်။ဆရာတို့လည်းမှန်းတာကတော့ဆရာတို့ရဲ့ကျောင်းသားတွေကိုနောင်10နှစ်ဆိုရင်ဒေတာတွင်းတာမကနိုင်ငံတကာအဆင့်ထိကိုရောက်အောင်ထိဒေတာတွင်းဆိုတာအာဆီယံအဆင့်ကိုတော့10နှစ်တွင်ချော့ချော့မောမောနဲ့မြန်မာစံစံနဲ့ရောက်သွားလိမ့်မယ်။ဒါလည်းလဲစောချင်းစောမယ်ပေါ့။နောက်ကြဆုံးတော့10နှစ်မှန်းပါတယ်။ဒေတာတွင်းအဆင့်ကိုရောက်အောင်
ပြုတ်ပြင်းပြောင်းလဲရေးကာလကနေဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ဖြစ်လာဖို့မိမိကိုယ်ကိုအရေးအသွေးပြင့်မီအောင်စူးစမ်းကြဖို့မှာကြာရင်အရေးအသွေးမီကျောင်းသားတွေကိုမွေးထုတ်ပေးဖို့စူးစမ်းနေတယ်လို့လည်းဒေါက်တာအောင်သူကဖြည့်ဆွတ်ပါတယ်။အာဆီယံဒေသတွင်းကျောင်းသားကျောင်းသူတွေကိုပညာတော်သင်စုပေးတဲ့အာဆီယံစကောလာရှစ်ကိုစုတဲ့ကမဟာသိပ်ပံပွဲတစုပါရဂူပွဲ6စုစုစုပေါင်း9စုကိုရန်ကုန်တက္ကသိုလ်ကျောင်းသားကျောင်းသူများကဒီနှစ်ထဲမှာစုခူးနိုင်ခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆနောချိန်မနက်6နိုင်ခွဲရှိပါပြီ VOA American Dan ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နိုင်အထိဆက်ပြီးတင်ဆက်နေပါတယ် VOA ရဲ့မနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 1.2 3လိုင်းနိုမီတာ32 kHz 9.25လိုင်းနိုမီတာ40 kHz 9.433တို့ကနေဆက်ပြီးနားဆင်နေပါတယ်အခုဒုတိယပိုင်းနိုင်ရွယ်တွင်အင်္ဂလိပ်သင်ခန်းစာတင်ဆက်တဲ့အခါမှာတော
့ Her father did not bat an eyelash.When his daughter told him she's getting married.
မကြခင်နားဆင်ရတော့မှာဖြစ်ပါတယ်။ဒါအပြင်စီးပွားရေးကဏ္ဍသုတဆုံလင်အမေရိကန်တခွင်စတာတွေကိုလည်းထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုနားဆင်ရမှာပါ။ဦးစံမိုးဝေကမတ်စုမြမွန်နဲ့အတူစူးစီးတင်ဆက်ထားပါတယ်
။ပထမဦးစွာတင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့စီးပွားရေးကဏ္ဍမှာဖတ်ချက်နဲ့ Patron Cry ရေးသားထားတဲ့စောင်းမားဖြစ်ပါတယ်။ထိုင်းဆိုရကနေဆက်ကုံသွဲမှုကို50ရာခိုင်နှုန်းတိုးတက်လာဖို့မျှော်မှန်းထားပြီးအခုနှစ်အတွင်းကုံသွဲမှုတန်ဖိုးဘန်းငွေတန်ပေါင်းတသန်းနဲ့5သိန်းရှိလိမ့်မယ်လို့မျှော်လင့်ထားကြောင်းရေးသားထားတာပါထိုင်းဆိုရကချမှတ်ထားတဲ့အထူးစီးပွားရေးစုံနဲ့နေဆက်ဖြတ်ကျော်ကုံသွဲမှုကိုမြှင့်တင်ပေးတဲ့မူဝါဒတွေကြောင့်အခုလိုကုံသွဲမှုပမာဏတိုးများလာတာဖြစ်တယ်လို့အစကြီးရေးသားထားပါတယ်ထိုင်းထိပ်တန်းကုံသွဲရေးကိုယ်စားလှယ်ဖွဲ့ဟာထိုင်းမြန်မာနေဆက်မဲဆောက်မြို့ကိုတွားရောက်ခဲ့ပြီးတဲ့နောက်ကူတန်းရောင်းဝယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးချက်ချိုင်စရီကူရာကအစိုးရရဲ့စီမံကိန်းမူဝါဒတွေကြောင့်နေဆက်ဖြတ်ကျော်ကုန်သွယ်မှုတွေခိုင်မာအကောင်းလာမဲ့အနေအထားတွေ့မြင်လာတာဖြစ်တယ်ဆိုပြီးတော့ပြောဆိုထားကြောင်းရေးသားထားပါတယ်။တက်ခဲနဲ့မြဝတီတို့ကြားပထမဦးဆုံးကျင့်အထူးစီးပွားရေးဆောင်တီထောင်နေပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံကြားနေဆက်ဖြတ်ကျော်ကုန်သွယ်ရေးဟာထူးထူးခြားခြားကိုကြီးထွားလာပဲရှိတယ်လို့ဝန်ကြီးကပြောပါတယ်တဲ့။ထိုင်းကိုယ်စားလှယ်ဖွဲ့ဟာခီးစဉ်တွင်နှစ်နိုင်ငံကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုမြန်မာစီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဦးဝင်းမြင့်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကိုအထူးစီးပွားရေးဆောင်ဖြစ်သတ်မှတ်ပြီးတော့မြဝတီနဲ့မဲဆောက်မြို့နှစ်မြို့ကိုလည်းအမှွာမြို့ဖြစ်အတိမတ်ပြုကကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်လှုပ်ဆောင်သွားဖို့သဘောတူညီခဲ့ကြတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကမြဝတီဖအန်းနဲ့မွန်ပြည်နယ်တွေကတာဝန်ရှိသူတွေနဲ့လည်းကုံသွယ်ရေးရင်းနှီးမြှုပ်နှံမှုထောက်ပံ့ပို့ဆောင်ရေးနဲ့ခီးသွွာလာရေးလုပ်ငန်းတွေမြင့်တင်ဖို့အတွက်လှုပ်ဆောင်ဖို့နားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးခဲ့ကြတယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို nationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
အခုဆက်ပြီးတော့တင်ပြပေးချင်တာကတော့ USA Today သတင်းစာမှာစောင်းပါရှင် Colin McLeod ကတစ်ချိန်လုံးကခွင့်မပြုခဲ့တဲ့မြန်မာနိုင်ငံအမျိုးသားခေါင်းဆောင်ကြီးရဲ့အထုပ်ပတ်တီကိုအခုအပြိုင်အဆိုင်ရုပ်ရှင်ရိုက်ကူးနေကြတဲ့အကြောင်းရေးထားတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးပြည်သူ့ကောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့အကြောင်းပထမဇာတ်ကားကို The Last Day of Aung San လို့နာမည်ပေးထားပြီးတော့အသက်89နှစ်အရွယ်ဒါရိုက်တာမြင်းနီသစ္စာကရိုက်ကူးစီစဉ်နေပါတယ်။မြင်းနီသစ္စာဟာစာနယ်ဇင်းသမားဟောင်းတဦးလည်းဖြစ်တယ်လို့ရေးသားထားပါတယ်။အဲ့ဒီရုပ်ရှင်ဇာတ်ကားကိုအခုလာတဲ့တနိုင်ငံလုံးမှာကျင်းပမဲ့ဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်မွေးနေ့မတိုင်ခင် DVD နဲ့ဖြန့်ချီဖို့မျှော်မှန်းထားတယ်လို့လည်းဆိုပါတယ်ဒုတိယဇာတ်ကားကတော့နာမည်မရွေးချယ်ရသေးပါဘူးဒေါအောင်ဆန်းစုကြည်ကိုရိုင်းရိုက်ကူးရေးဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူပြီးတော့ကြီးကြပ်နေတဲ့ရုပ်ရှင်ဇာတ်ကားလို့ဆိုပါတယ်ရွေးကောက်ပွဲရှိနေတာကြောင့်ဇာတ်ကားထွက်ဖို့နောက်ကျကောင်းနောက်ကျနိုင်တယ်လို့ဘုတ်အဖွဲ့ရဲ့အတွင်းရေးမှူးဇာကနာကပြောတယ်ဆိုပြီးတော့စောင်းပါးထဲမှာရေးထားပါတယ်ဗိုလ်ချုပ်အောင်ဆန်းဟာဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဖြစ်ပါတယ်။စစ်ဆိုးရလက်ထက်တုန်းကဗိုလ်ချုပ်အောင်ဆန်းအကြောင်းရုပ်ရှင်ရိုက်ကူးခွင့်မပေးခဲ့ပါဘူး။အခုလိုဗိုလ်ချုပ်အောင်ဆန်းအထုပ်ပတ်တိရုပ်ရှင်တွေအပြိုင်ဆိုင်ရိုက်ကူးလာကြတာဟာ2010ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအသွင်ကူးပြောင်းလာနေမှုရဲ့ပြရုပ်တစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုတွေနဲ့အထီးကျန်ဖြစ်အောင်ထားပြီးတော့ဒီမိုကရေစီစနစ်စီကိုကူးပြောင်းလာအောင်ကြိုးပမ်းခဲ့တာဖြစ်တဲ့စသဖြင့်ဆောင်းပါးထဲမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ USA Today မှာဖတ်ရှုပါတယ်။
ဦးစံမိုးဝေစူးစီးတင်ဆက်သွားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုနားဆင်ရပြီးအခုတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြအောင်ပါ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လလတန်ကစီစဉ်ပို့ချမှာဖြစ်ပါတယ
်ဒီကိမ့်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ် ဒါကြောင့်မလို့ကမိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မြစ်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြစ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်ဒါကြောင့် not bad and eyelash ရဲ့ idiom အသေးပဲကတော့တစ်ခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအားအားလည်းမသိစိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
သူသမီးက "तू အိမ်တောင်ပြုတော့မယ်"လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်သလိုပဲလို့အတိအပြရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာတော်လလအတန်းတင်ဆက်နေတာပဲဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်။ထိုင်းနိုင်ငံကယထာလန်းတွေကိုပြုပြင်ပြီးတရုတ်နိုင်ငံတောင်ပိုင်းတီတိုးချက်တိဆောက်တာအပါအဝင်တိုင်းပြည်စီးပွားရေးပြန်လည်ဦးမောက်လာအောင်လှုပ်ဆောင်တဲ့အနေနဲ့ဒေါ်လာဘီလီယံ100အကုန်ကျခံပြီးအခြေခံအဆောက်အုံတွေပြုပြင်မွမ်းမံဖို့ထိုင်းအစိုးရကပြင်ဆင်နေပါတယ်။ဒီချိန်ထဲမှာလည်းအခုနှစ်တွင်ထိုင်းစီးပွားရေးတိုးတက်မှုရှိမယ်မရှိဘူးဆိုတဲ့အပေါ်စီးပွားရေးပညာရှင်တွေကြားအမြင်သဘောထားတွေအမျိုးမျိုးကွဲပြားနေကြပါတယ်။ဒီအကြောင်း VOA သတင်းတော့ Ron Coven သတင်းပေးပို့ထားတာနဲ့အတူအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ
်။ငွေကြေးမတက်နိုင်တဲ့အတွက်နှစ်ပေါင်းများစွာပြစ်ထားခဲ့ရတဲ့ရထားလမ်းတွေကိုထိုင်းစုရကပြုပြင်ဖို့စီစဉ်နေတာပါ။အခြားတိုက်တွင်းကတိုင်းပြည်တွေအကြားယထာလန်းနဲ့ဆက်သွယ်တဲ့အခါထိုင်းနိုင်ငံအနေနဲ့အရေးပါတဲ့နေရာမှာရှိနေရေးဆိုတဲ့ရည်ရွယ်ချက်နဲ့တောင်ပိုင်းစင်ကာပူကနေမြောက်ပိုင်းတရုတ်နိုင်ငံကုမင်းမြို့အထိနောက်အနောက်ပိုင်းမြန်မာနိုင်ငံရန်ကုန်မြို့ကနေအရှေ့ပိုင်းဗီယက်နမ်နိုင်ငံဟိုချီမင်းမြို့အထိယထာလန်းတွေတိုးချဲ့ဖောက်လုပ်သွားဖို့ထိုင်းအစိုးရကပြင်ဆင်နေတာပါ2014ခုနှစ်တွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုမရှိသလောက်ဖြစ်ခဲ့တဲ့အတွက်စီးပွားပြန်လည်ဥမော်လာအောင်လှုပ်ဆောင်တဲ့အနေနဲ့အစိုးရကဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့စီစဉ်တာပါထိုင်းနိုင်ငံရဲ့စီးပွားရေးဟာအခု2015ခုနှစ်မှာ300ခန့်နှုန်းသာတိုးတက်မှုရှိမယ်လို့လည်းသုတေသီတွေကခန့်မှန်းထားကြတာပါလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းထိုင်းနိုင်ငံစီးပွားတိုးတက်အောင်အဓိကဆွမ်းဆောင်ပေးခဲ့တဲ့ပြည်တွင်းဝယ်ယူသုံးစွဲမှုနဲ့ပြပကွန်ပျူစီတင်ပို့မှုတွေအချိန်ကျလာတာကြောင့်ထိုင်းစီးပွားဖွံ့ဖြိုးမှုကျဆင်းလာတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံကပြပပုတ်ကုန်ကျဆင်းမှုဟာလည်းနိုင်ငံတကာကဈေးကွက်မတည်ငြိမ်မှုတွေကြောင့်ပါဝင်ပါတယ်။ယထာလန်းနေတိုးချဲ့တိဆောက်တာကနေရေပိုက်တွေပြုပြင်ထိန်းသိမ်းတာအထိအမေရိကန်ဒေါ်လာဘီလီယံ100အထိအကုန်ကျခံပြီး2015ခုနှစ်ကနေ9နှစ်ကြာစီမံကိန်းကိုအစိုးရကအကောင့်ထည့်ဖော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွက်မကြသေးခင်ကဖြစ်သွားခဲ့တဲ့ကာလရှည်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကအခြေခံအဆောက်အုံတွေပြင်ဆင်မှုအတွက်နောက်နေတာတတိမပြုမိတာတွေဖြစ်စေခဲ့ပါတယ်။ဒါပေမဲ့အစိုးရကအခုသုံးဆွဲမဲ့ယင်းနှိမ့်မြုံနံငွေဟာဟောင်းနှံယိုရင်းနေတဲ့ယထာလန်းတွေကိုပြင်ဆင်ဖို့အတွက်အခုအချိန်မှာအလိုအဆုံဖြစ်တယ်လို့ဘန်ကောက်အခြေစိုက်ပတ်ထရာအာမဂန်ကုမ္ပဏီကစီးပွားရေးပညာရှင်တန်နုံစီဒီဖာဂါရုံရုံကပြောပါတယ်
။ It's just only the public that can boost the economy through the infrastructure investment.
တိုင်းပြည်စီးပွားတိုးတက်လာအောင်လှုပ်ဆောင်တဲ့နေဟာဒီအခြေခံအဆောက်အဦတွေမှာယင်းနှိမ့်မြုံနံတဲ့နည်းပဲဖြစ်ပါတယ်။ကျမတို့စီမှာတည်ယူပို့ဆောင်ရေးဈေးကကြီးတယ်လေ။ကားနဲ့ကုန်လမ်းကနေပို့တာထက်စားရင်ရထားနဲ့ပို့ဆောင်တဲ့နေကဈေးစကားသက်သာစီပါတယ်။ကျမတို့အိန္ဒိနာချင်းနိုင်ငံတွေမှာတိုးတက်ဖွံ့ဖြိုးလာနေတော့ကျမတို့နိုင်ငံကလည်းသူတို့နဲ့ချိတ်ဆက်နိုင်ဖို့ဆက်သွယ်ရေးလမ်းကြောင်းတွေတိုးချက်ဆောင်ရွက်ရမှာဖြစ်ပါတယ်။
မကြာခဏအကျွေးပြနေတတ်တဲ့မြေထားလုပ်ငန်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့မြေထားဌာနကအရာရှိတွေကိုအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခေါ်တွေ့ခဲ့ပါတယ်။ဒေသဆိုင်ရာမြေထားလုပ်ငန်းတွေတိုးချဲ့တိဆောက်ဖို့အတွက်အစိုးရက1990ခုနှစ်ဒီကရေကစတင်စီစဉ်ခဲ့တာပါ။အရင်ဝန်ကြီးချုပ်ဟောင်းရင်းလရှင်တော်အစိုးရလက်ထက်တုန်းကလည်းမြန်နှုံးမြင့်မြေထားလမ်းတွေဖောက်ဖို့အဆိုပြုထားခဲ့တာပါ။ဒါပေမဲ့လက်ရှိအစိုးရကအဲ့ဒီမြန်နှုံးမြင့်ရထားလမ်းအစားနှစ်လမ်းမြိုင်မောင်းလို့ရမယ်စီမံချက်ကိုပြောင်းလဲအဆိုပြုထားပါတယ်။ အခုအဆိုပြုထားတဲ့စီမံချက်အသေးအရာတနာယီကို112မိုင်နီးပါးမောင်းနိုင်မယ်လို့ဆိုပါတယ်လက်ရှိအပြော့နေတဲ့စီးပွားရေးအခြေအနေအရယထာလန်းလိုအခြေခံအဆောက်အုံတွေကိုတိဆောက်ပြုပြင်တာဟာတိုင်းပြည်စီးပွားတိုးတက်လာအောင်အထောက်အကူပြုစေမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ဘန်ကောက်ရုံးခွဲကအကြီးတန်းစီးပွားရေးပညာရှင်လက်စမွန်အတာပိစ်ကပြောပါတယ
် So investment in infrastructure is good in that sense
မီထာလန်းလိုအခြေခံစာအုပ်တွေပြုတင်ရေးအတွက်ယင်းနှိမ့်မြုံနံတယ်ဆိုတာကောင်းပါတယ်။နောက်နှစ်လမ်းပြိုင်ယထာလန်းကအလုတ်ဖြစ်မဖြစ်ဆိုတာကလည်းအစောကြီးကတည်းကအသေးချာသုတေသနလုပ်ထားတာပါ။ယထာလန်းစဖောက်ဖို့အတွက်အဆင်သင့်ဖြစ်နေပါပြီ။တကယ်လို့ဒီစီမံကိန်းကိုမကြခင်မှာအကောင့်ထဲပေါ်မယ်ဆိုရင်တော့ဒီနှစ်အတွက်ပြည်တွင်းကုန်ထုတ်မှုစွန့်အားလည်းတိုးတက်လာမှာပါ
။ဒီယထာလန်းစီမံကိန်းရဲ့အဓိကကျတဲ့ဂွင်းဆက်ဟာလာအိုနိုင်ငံနေဆက်ထိုင်းနိုင်ငံအတွင်းကနောင်ခိုင်မြို့နဲ့မတဖို့ဒေတာအတွင်းကစိတ်ကန်းဆက်မှုစုံနဲ့ဘန်ကောက်မြို့အနီးကရယုံဒေတာတို့ကိုဆက်သွယ်ပေးမယ်မိုင်160ကျော်ရှည်တဲ့လမ်းကြောင်းပဲဖြစ်ပါတယ်ယထာလန်းတိဆောက်ပြင်ဆင်မှုတွေအလုံးဟာမိုင်ပေါင်း560လောက်ရှည်လျားပြီးငွေကြေးပမာဏအားဖြင့်ဒေါ်လာ4ဘီလီယံကုန်ကျမှာဖြစ်ပါတယ်ဒီစီမံကိန်းကိုအကူအညီပေးမဲ့သူကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်ဒီယထာလန်းစီမံကိန်းကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တရုတ်ဂျပန်နဲ့တောင်ကိုရီးယားစတဲ့၃နိုင်ငံကအပြိုင်ဆိုင်လေးလံဆွဲခဲ့ကြတာပါနောက်ဆုံးမှာတော့ယထာလန်းတစ်တွေကိုငွေကြေးအထောက်ပံ့ပေးဖို့တရုတ်နိုင်ငံကခွင့်ပြုချက်ရသွားပြီးထိုင်းအစိုးရနဲ့နားလည်မှုစာကြွန်လွှာကိုလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။ဒီယထာလန်းတွေကိုထိုင်းနိုင်ငံကအသုံးချတော့မှာဖြစ်ပြီးတရုတ်အစိုးရကိုနောက်မှအကြွေးပြန်ဆက်ရမှာဖြစ်ပါတယ်။အခုဖောက်မဲ့ယထာလန်းဟာလည်းတရုတ်နိုင်ငံနဲ့အရှိတောင်အာရှတိုက်အကြားဆက်သွယ်ဖို့အတွက်မူလကယူရထားပြီးသားလမ်းကြောင်းပေါ်မှာဖြစ်ပါတယ်။ဒီယထာလန်းကြောင့်ဟာတရုတ်နိုင်ငံအနေနဲ့အာဆီယံဒေသရင်းနိုင်ငံတွေတဲ့ဝင်ရောက်ထိုးဖောက်နိုင်မဲ့လမ်းကြောင်းဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thea ကပြောပါတယ
် Thailand is part of ASEAN which is promoting connectivity and that includes rail most definitely bridges roads etc.
ထိုင်းနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်နေတဲ့အပြင်ယထာလန်း၊ကားလန်း၊တရားစသဖြင့်ပို့ဆောင်ဆက်သွယ်ရေးကောင်းအောင်လုပ်နေတဲ့နိုင်ငံလည်းဖြစ်နေပြန်တော့တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်နဲ့အရှေ့တောင်အာရှဒေသနဲ့ဆက်သွယ်နိုင်မဲ့အစီအစဉ်တွေကိုတရုတ်နိုင်ငံကအကြီးအကျယ်ထောက်ပံ့ပေးနေတာမဆန်းပါဘူး
။ဒါဟာ2014ခုနှစ်အတွင်းအာဆီယံအဖွဲ့ဝင်စင်နဂါပါဝင်တဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်ကိုတရုတ်နိုင်ငံကဖွင့်လှစ်ပြီးနောက်ပိုင်းမှာဖြစ်လာတဲ့ပြောင်းလဲမှုတွေလည်းဖြစ်ပါတယ်။ဒီဘဏ်ဟာ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့ကမ္ဘာဘဏ်တို့ကိုရှင်ပြိုင်မှုအတွက်ဖွဲ့စည်းတဲ့ဘဏ်ဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီယထာလန်းတည်ဆောက်မဲ့စီမံကိန်းရဲ့နောက်တစ်ဆင့်ကတော့ဘန်ကောက်ဗီယက်နမ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့တို့အကြားဆက်သွယ်ပေးမဲ့ယထာလန်းစဖောက်ဖို့အတွက်ထိုင်းပို့ဆောင်ရေးဝန်ကြီးပရာဂျင်ဂျွန်ထုံးနဲ့လာအိုအစိုးရအရာရှိတွေအခုလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမဲ့အစီအစဉ်ပဲဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့2014ခုနှစ်အတွင်းပညာရှင်တွေခန့်မှန်းထားသလောက်တိုးတက်မှုမရှိခဲ့တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။2014ခုနှစ်အတွင်းတိုင်းပြည်စီးပွားတိုးတက်မှုနှုန်း100ခန့်လုံးရှိမယ်လို့ထိုင်းအစိုးရကခန့်မှန်းထားခဲ့ပေမဲ့တကယ်လက်တွေ့ကင်းကနားနေထွက်လာတဲ့အခါမှာတော့3.2%ခန့်လုံးသာရှိခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲပြည်ပကိုကုန်ပစ္စည်းတင်ပို့မှုရပ်ဆိုင်းသလောက်ဖြစ်နေပြီးငွေကြေးတန်ဖိုးကျမှုကလည်းကြီးထွားလာနေပါတယ်။ဒါပေမဲ့လည်းအရင်ကလည်းအခုလိုစီးပွားကျဆင်းမှုတွေနဲ့ရင်ဆိုင်ရပြီးပြန်နလန်ထူလာလေးရှိတဲ့ထိုင်းစီးပွားရေးအခြေအနေကြောင့်တချို့ပညာရှင်တွေကတော့အခုစီးပွားကျဆင်းမှုဟာယာယီတာဖြစ်ပြီးမကြခင်မှာပြန်ကောင်းလာမှာပါလို့မျှော်လင့်ချက်ထားသူတွေလည်းရှိပါတယ်။စီးပွားကျနေတဲ့ကြားကပဲထိုင်းနိုင်ငံကအစုရှယ်ယာဈေးတွေတက်နေတာကလည်းအဲ့ဒီလိုမျှော်လင့်ချက်ရှိသူတွေအတွက်အားရစရာသတင်းကောင်းပဲဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးအရတည်ငြိမ်မှုမရှိသေးတာနဲ့2014ခုနှစ်မှာထိုင်းစီးပွားရေးဟာအမေရိကန်ဒေါ်လာ12ဘီလီယံဆုံးရှုံးမှုရှိခဲ့တဲ့အတွက်2015ခုနှစ်မှာထိုင်းနိုင်ငံရဲ့ GDP ဟာ900ခန့်နှုန်းအထိတိုးတက်မှုရှိမယ်လို့အာနာသိန်းစစ်ကောင်းဆောင်လည်းဖြစ်လက်ရှိဝန်ကြီးချုပ်တာဝန်ယူထားသူလည်းဖြစ်တဲ့ပရာယုတ်ချန်အိုချာရဲ့ပြောဆိုမှုဟာမဖြစ်နိုင်ဘူးဆိုပြီးတချို့စီးပွားရေးပညာရှင်တွေနဲ့သုတေသီတွေကပြောဆိုလာနေကြပြီဖြစ်ပါတယ်။အစိုးရရဲ့ခန့်မှန်းချက်တွေနဲ့စီးပွားရေးပညာရှင်တွေရဲ့တုံ့တက်မှုတွေအကြားကွာဟမှုတွေရှိပေမဲ့လည်းထိုင်းအစိုးရကအခုလိုအကောင့်ထဲပေါ်ဖို့စီစဉ်နေတဲ့ယထာလန်းတွေတိုးချဲ့တိဆောက်တာအပါအဝင်အခြေခံအဆောက်အုံတွေတိုးချက်ပြင်ဆင်မှုမှမဲ့အစီအစဉ်ကထိုင်းစီးပွားရေးကိုအတိုင်းအတာတစ်ခုထိအကျိုးဖြစ်ထွန်းစေမယ်လို့အများစုကထင်ကြပေးပြောဆိုနေကြပါတယ်ခင်ဗျာ
။ပူဇော်ဝင်းလိုင်တင်ဆက်ခဲ့တဲ့စီးပွားရေးအပတ်စဉ်ကဏ္ဍပဲဖြစ်ပါတယ်။ခုတကနားဆင်ရမှာကသုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်တဲ့ဖြစ်ရပ်တွေအကြောင်းကိုခုလိုပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကမအင်ဂျင်နိုင်တဲ့အတူတင်ဆက်ထားတာပါ။
American သမိုင်းဝင်ဇန်နဝါရီလရက်ဒီအကြောင်းတင်ပြနေတာမှာအခုပထမဆုံးသမ္မတ John F. Kennedy အကြောင်းကိုတင်ဆက်ပေးအောင်လာမယ့်အင်ဂျင်နီယာ
ဟုတ်ကဲ့ပါရှင်1960ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်အရွေးချယ်ခံမယ်လို့ Massachusetts အထက်လွှတ်တော်မှတ် John F. Kennedy က1960ခုနှစ်ဇန်နဝါရီလ2ရက်နေ့မှာကြေညာခဲ့ပါတယ်။နောက်တက်လာမဲ့သမ္မတသစ်ဟာ Nuclear လက်နက်ပြိုင်ဆိုင်မှုနိုင်ငံသစ်တွေအနေနဲ့လွတ်လပ်ရေးကိုဘယ်လိုထိန်းသိမ်းမလဲ American သိပ္ပံနဲ့ဤပညာကဏ္ဍတွေကိုဘယ်လိုတိုးတက်အောင်လုပ်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုချရမှာဖြစ်တယ်လို့ Mr. Kennedy ကပြောသွားပါတယ်ကိုအောင်ကြီး
။သမရဖြစ်ဖို့အတွက်အသက်42နှစ်အရွယ်လူတစ်ယောက်ဟာသိငယ်ပြီးအတွေ့အကြုံမရင်ကျက်သေးဘူးဆိုပြီးဝေဖန်မှုအပေါ်မှာ Mr. Kennedy ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်ဗျာ
။ In the last 20 years I have traveled to nearly every country and every continent.
လုံးရတဲ့နှစ်20အတွင်းလီနင်ဂရက်ကနေဆိုင်ကုန်ဘူကာရက်စ်ကနေလိုင်မာအထိကမ္ဘာတိုက်ကြီးအားလုံးနဲ့နိုင်ငံအားလုံးနီးပါးကိုရောက်ခဲ့ပြီးပါပြီ။ဒီအတွေ့အကြုံတွေအရအမေရိကဟာအန်ရီရီရင်ဆိုင်ကြုံနေရတဲ့အချိန်မှာတော့လွတ်လပ်ရေးကိုထိန်းသိမ်းဆောက်ရှောက်သူတွေအဖြစ်အမေရိကန်နိုင်ငံသားတွေဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူတွေဖြစ်တယ်ဆိုတာကိုသိခဲ့ပြီးပါပြီ။ဆိုပြီးသမရကနေဒီကပြောသွားတာပါ
။ John F. Kennedy ဟာသူ့ပြိုင်ဘက် Republican ကိုယ်စားလှယ်ဒုသမရRichard Nixon ကို1960ခုနှစ်ရွေးကောက်ပွဲမှာပုဂ္ဂတိကနဲ့အနိုင်ရရှိခဲ့ပြီးအသက်43နှစ်အရွယ်မှာအငယ်ဆုံး American သမ္မတအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပါတယ
်။1962ခုဇန်နဝါရီလအတွင်းသမ္မတအဖြစ်ကျန်းသက်စာချင်းဆိုတဲ့အခမ်းအနားတွင်ပြောကြားခဲ့တဲ့သမ္မတကနေဒီရဲ့မိန့်ခွန်းကတော့ကဘာကျော်ခဲ့ပါတယ်ဗျာ။ American နိုင်ငံသားတွေကိုကျွန်တော်ပြောချင်တာကဒီနိုင်ငံကိုအတွက်ဘာလုပ်ပေးနိုင်မလဲလို့မေးမယ်စားကိုယ့်ရဲ့နိုင်ငံအတွက်ဘာလုပ်ပေးရမလဲဆိုတာကိုမေးဖို့ဖြစ်ပါတယ်ဆိုပြီးသူကပြောသွားခဲ့ပါတယ
်သမ္မတတာဝန်ထမ်းဆောင်စဉ်ကာလအတွင်းအောင်မြင်တဲ့ဆောင်ရွက်မှုတွေထဲမှာ Peace Corps လို့ခေါ်တဲ့စစ်နောက်ဝန်ထမ်းအဖွဲ့ကြီးဖွဲ့စည်းခဲ့တာလည်းပါဝင်ပါတယ်ကမ္ဘာတစ်လွှာအကူအညီလိုအပ်တဲ့နေရာတွေမှာကူညီနေတဲ့ဒီအဖွဲ့အစည်းရှိတဲ့ဘယ်နေရာမှမဆိုအမေရိကန်တွေအနေနဲ့စစ်နောက်ဝန်ထမ်းဝင်ရောက်လှုပ်ကိုင်နိုင်ပါတယ်ပညာရေးစိုက်ပျိုးရေးကျန်းမာရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာဝင်ရောက်ကူညီကြတာကြောင့် Peace Corps အဖွဲ့ဝင်တွေအပေါ်တကဘာလုံးကလေးစားကြပါတယ်
။အာကာသစူးစမ်းရှာဖွေရေးအစီအစဉ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဦးဆောင်နိုင်ဖို့ကိုလည်းသမ္မတကနေဒီကဆန္ဒရှိနေကြတာပါ။လကဘာပေါ်မှာချေချနိုင်ဖို့အပိုလိုအစီအစဉ်အတွက်ဒေါ်လာ22ဘီလီယံချပေးဖို့လွှတ်တော်ကတောင်းဆိုခဲ့တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်။ဒါအပြင်လူချင်းချင်းအဆင့်တန်းခွဲခြားတတ်မှတ်တဲ့ပြဿနာတွေကိုလည်းသမရကနေဒီရင်ဆိုင်ခဲ့ရပါတယ်
။1963ခုနှစ်နိုဝင်ဘာလ22ရက်နေ့တက်ကစ်ပြည်နယ်ဒါလတ်စ်မြို့ကိုရောက်ရှိစမှာသမရဂျွန် F. ကနေဒီလှုပ်ကြံခံခဲ့ရပါတယ်။ဒီလှုပ်ကြံမှုနဲ့ပတ်သက်လို့အမေရိကန်သမိုင်းမှာအငင်းပွားစရာတွေနဲ့သုံးသပ်ပြောဆိုမှုတွေလည်းရှိခဲ့ပါတယ်။ဒီအဖြစ်အပျက်ကိုမျက်မြင်တွေ့ရှိခဲ့သူတွေကတော့သူတို့ဘဝတစ်လျှောက်လုံးဒီပုံရိပ်တွေဆွဲထင်နေပြီးဒီအဖြစ်အပျက်တွေကြောင့်သူတို့ဘဝတွေကိုလည်းရာသပံပြောင်းလဲစေခဲ့ပါတယ်
။ကဲဒီတစ်ခါဆက်ပြောပြခြင်းနဲ့သူအကြောင်းကတော့အမေရိကန်သမိုင်းမှာအကြီးအကျယ်ပြဿနာတွေတက်ပြီးသမရအဖြစ်ကနေနှုတ်ထွက်သွားသူအကြောင်းပါဗျာ။သမရရစ်ချတ်နစ်ဆန်ဖြစ်ပါတယ်။1973ခုနှစ်ဇန်နဝါရီ9ရက်နေ့မှာကယ်လီဖိုးနီးယားပြည်နယ်ယော်ဘာလင်ဒါမှာသမရဖြစ်လာမဲ့မစ္စတာနစ်ဆန်ကိုမွေးဖွားခဲ့ပါတယ်။1946ခုနှစ်မှာအောက်လွှတ်တော်အမတ်အဖြစ်နဲ့1950မှာအထက်လွှတ်တော်အမတ်အဖြစ်ကယ်လီဖိုးနီးယားပြည်နယ်ကရွေးကောက်တင်မြှောက်ခဲ့ပါတယ်။ဒီနောက်မှာ1952ခုနှစ်နဲ့1956ခုနှစ်လေးနှစ်သက်တမ်းနှစ်ကြိမ်ဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ
်။1960ခုနှစ်မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်တစ်သမ္မတလောင်းဂျွန်ကနေဒီကိုရှုံးနိမ့်ခဲ့ပေမဲ့နောက်၈နှစ်အကြာရွေးကောက်ပွဲအပြီးမစ္စတာနစ်ဆန်သမ္မတဖြစ်လာခဲ့ပါတယ်။1982ခုနှစ်ဒုတိယအကြိမ်သမ္မတတက်တက်မှာနောက်တစ်ကြိမ်အနိုင်ရခဲ့ပေမဲ့1984ခုနှစ်ဩဂုတ်လမှာသမ္မတအဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်။သမ္မတနစ်ဆန်ရဲ့ Republican Party ကငားရမ်းစီခိုင်းခဲ့သူတွေဟာ Democratic Party ရုံးချုပ်ကိုဖောက်ထွင်းဝင်ရောက်ခဲ့တဲ့ Watergate ပြဿနာကြောင့်အခုလိုနှုတ်ထွက်ခဲ့ရတာပါ။
ဒီမတိုင်ခင်မှာလဲသူ့ရဲ့ conservative မူဝါဒနဲ့ communist စန့်ကျင်ရေးဆောင်ရွက်ချက်တွေကြောင့်အပြစ်တင်သူတွေကထောက်ခံသူတွေကိုသမ္မတ Nixon ရင်ဆိုင်ခဲ့ရပါတယ်။ဒါအပြင် BNN စစ်ပွဲမှာ American ပါဝင်မှုကိုရှော့ချခဲ့တာကြောင့်ထောက်ခံမှုရရှိခဲ့ပေမဲ့စစ်ပွဲကိုရှေ့ချစေတယ်ဆိုပြီးတချို့ကလည်းသူ့ဘောအပြစ်တင်ခဲ့ပါတယ်။ သမရရစ်ချတ်နစ်ဆန်ရဲ့သမရတက်တန်းကာလအတွင်းလူသိများတဲ့အောင်မြင်မှုတစ်ခုကတော့တရုတ်ပြည်သူသမရနိုင်ငံကို1992ခုနှစ်မှာသွားရောက်လည်ပတ်ခဲ့တာပဲဖြစ်ပါတယ်ဗျာ
။အဲ့ဒီခီးစဉ်အပြီးတိတ်မကြခင်မှာပဲနိုင်ငံရေးချစားမှုဖြစ်တဲ့ Watergate ပြဿနာကြောင့်သမရအဖြစ်ကနေနှုတ်ထွက်ခဲ့ပြီးစာအုပ်စာပေရေးသားတာအခြားသမရတွေကိုအကြံပေးဆောင်ရွက်တာတွေလုပ်ကင်ဆောင်ရွက်ရင်းအသက်82နှစ်အရွယ်1994ခုနှစ်မှာလေးဖြတ်ပြီးကွယ်လွန်ခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုစစ်ပွဲမှာပါဝင်ဆင်နွှဲပြီးတလကြာ1942ခုနှစ်ဇန်နဝါရီ6ရက်နေ့မှာသမ္မတဖရန်ကလင်ရူးစ်ဗဲဟာတမိုင်းဝင်လွတ်လပ်ရေးလေးမျိုးအကြောင်းမိန့်ခွန်းပြောကြားခဲ့ပါတယ်။နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရမှာကမ္ဘာပေါ်ကလူသားအလုံးမှာလိုအပ်တဲ့လွတ်လပ်ခွင့်ရှိဖို့အာမခံချက်ရှိရမယ်ဆိုပြီးသူကပြောဆိုခဲ့တာပါ
။လွတ်လပ်စွာပြောဆိုခွင့်ဘာသာကိုးကွယ်ခွင့်စန္ဒရှိခွင့်နဲ့ကြောက်ရွံ့ခြင်းကနေလွတ်ကင်းရေးတို့ရှိဖို့လိုတယ်ဆိုပြီးသမ္မတကလွှတ်တော်ကိုပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာတော့သမ္မတရဲ့လွတ်လပ်ခွင့်၄မျိုးဟာကုလသမဂ္ဂရဲ့ဗရင်းညင်စာတမ်းအတွက်လမ်းညွှန်မှုတစ်ရပ်ဖြစ်လာခဲ့ပါတယ်
။အမေရိကန်သမိုင်းဝင်ဇန်နဝါရီနေ့ရက်တွေအကြောင်းတင်ပြနေတာမှာအခုတခါတော့အမေရိကန်ပြည်ထောင်စုကပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှုအကြောင်းကိုဆက်တင်ပြရအောင်လားခင်ဗျာ။
လွန်ခဲ့တဲ့နှစ်ပေါင်း90ကျော် 1925 ခုနှစ်ဇန်နဝါရီလ5ရက်နေ့မှာနီလီတိုင်လိုရော့စ်ဟာဝိုင်ယိုမင်းပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ကျန်းသစ္စာကျင်းပပြီးပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှုဖြစ်လာခဲ့ပါတယ်။သူဟာတာဝန်ထမ်းဆောင်စဉ်ရုံးခန်းအတွင်းတည်ဆုံးခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှုဝီလျံရော့စ်ရဲ့ဇနီးဖြစ်ပြီးသူ့ခင်မွန်းရဲ့အုပ်ချုပ်ရေးမှုတက်တန်းကာလမကုံဆုံးသေးတာကြောင့်ဒီတာဝန်ကိုထမ်းဆောင်ဖို့ရွေးချယ်တင်မြှောက်ခဲ့တာပါ။
ကဲမန်ဂျန်နီဇန်နဝါရီလကတမိုင်းဝင်နေ့ရက်တွေအကြောင်းပြောလာတာအခုနောက်ဆုံးတော့ပေါ့ပေါ့ပါပါအမေရိကန်နာမည်ကျော်အဆိုတော်ကြီးရဲ့တခြင်းလေးနဲ့တင်ဆက်ပေးပါရစီလားခင်ဗျာ
ဘသူတခြင်းပါလေးကိုအောင်ရေ
You ain't nothing but a hound dog to cry all the time You ain't nothing but a hound dog cry all the time
နှစ်ပေါင်း1935ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမွေးဖွားခဲ့တဲ့အဆိုတော် Elvis Aaron Presley ရဲ့ Hound Dog တခြင်းဖြစ်ပါတယ်။အသက်ငယ်ရွယ်စဉ်လူမျိုးပေါက်အွယ်မှာကတည်းကစတင်ကြော်ကြားလာတဲ့ Rock and Roll ကျဲတပွင့်လေးဖြစ်ပါတယ်။ကဲဒီတစ်ပတ်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ကြစီလားခင်ဗျာ။
ကောင်တင်ဆက်သွားတဲ့တူတာဆုံနဲ့အမေရိကန်တကွင်အစီအစဉ်ကိုနားဆင်ကြရတာပါ။တောရရှင်နေအခုနားဆင်နေရတာက VOA အမေရိကန်တံမဲဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ပိုလမတ်စ်စီမံကိန်းဟာတောင်နဲ့ဗဟုအားရှဒေသမှာအမေရိကန်ရဲ့ခိုင်မာတဲ့တနိဌံကိုပြနေတာဖြစ်ပြီးစီးပွားရေးနဲ့စွန့်အင်အပြန်အလှန်ချိတ်ဆက်မှုရဲ့အထူးအရေးကြီးပုံကိုအတိအမှတ်ပြုတာဖြစ်ပြီးတော့ကျော်ဝချမ်းသာမှုကိုမျှဝေခြင်းအပြင်တည်ငြိမ်ရေးနဲ့လုံခြုံရေးကိုရရှိနိုင်တယ်ဆိုတော့မိမိတို့ရဲ့ယုံကြည်မှုကိုကိုးစားပြုတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနတောင်နဲ့ဗဟိုအာရှရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးနီရှာဒေဆိုင်ဘေဆဝေါကပြောပါတယ်ဗဟိုအာရှဒေသဟာဒေသတွင်းစုစုပေါင်းကုန်သွယ်ရေး600ခန့်နှုန်းလောက်ပဲရှိတဲ့ကမ္ဘာပေါ်မှာချိတ်ဆက်ပေါင်းစည်းမှုအ ਨੇ ဆုံးဒေတာတွေထဲကတစ်ခုဖြစ်ပါတယ်။အဲ့ဒီဒေတာဟာကုန်းတွင်းပိတ်ဖြစ်တော်မူကုန်းချောင်းချိတ်ဆက်မှုမဖြစ်နိုင်စရာအကြောင်းမရှိပါဘူး။ဒီကနေ့မှာမှန်ကန်တဲ့ယင်းနှုတ်နံမှုနဲ့အတူဗဟိုအာရှဒေတာနိုင်ငံတွေနဲ့အာဖဂန်နစ္စတန်တို့ဟာအာရှတိုက်ထွန်းပေါက်လာမှုမှာမျှဝေခံစားဖို့လှုံ့ဆော်နိုင်တယ်ဆိုတာအမေရိကန်ကအခိုင်အမာယုံကြည်ပါတယ်လို့လက်ထောက်ဝန်ကြီးဘီဆောကပြောပါတယ်။ဒေတာတွေနိုင်ငံတွေအလူရှင်တွေနိုင်ငံတကာဗဏ္ဍာငွေကြေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပိုလန်မတ်စ်စီမံကိန်းရဲ့ဒစီတစ်ပိုင်းဖြစ်ဒေတာတွင်းချိတ်ဆက်မှုကိုမြင့်တင်နိုင်ဖို့ခက်မလေးပြမဟာဗျူဟာနဲ့အမေရိကန်ကလှုပ်ဆောင်နေပါတယ်။ဒေတာတွင်းစွန့်အင်ဈေးကွက်တည်ဆောက်ရေးကုန်သွယ်ရေးနဲ့ဒေယူပို့ဆောင်ရေးကိုအထောက်အကူပြုရေးအကောက်ခွန်နဲ့နေဆက်လုပ်ထုံးတွေတိုးတက်စေရေးစီးပွားရေးလုပ်ငန်းတွေနဲ့လူမှုကိုချိတ်ဆက်ပေးရေးအာရုံစိုက်လုပ်နေပါတယ်လို့မစ်ဘီဆဝါကပြောပါတယ်။ဒီဂျိုးပန်းချက်တွေရဲ့အောင်မြင်မှုဟာ အာဖဂန်နစ္စတန်နဲ့အိန္ဒိယနိုင်ငံတွေအကြားစီးပွားရေးဆက်ဆံမှုခိုင်မာစေဖို့အဓိကကြမှာဖြစ်ပြီးဗဟိုနဲ့တောင်အာရှနိုင်ငံတွေအကြားအရေးပါတဲ့စီးပွားရေးဆက်ဆံမှုကိုဖန်တီးပေးမှာဖြစ်ပါတယ်။ဒီဒေသရဲ့စီးပွားရေးနဲ့လူမှုရေးအမျိုးမျိုးကွဲပြားမှုကရှုပ်ထွေးတဲ့နိုင်ငံရေးဖြစ်လာစေနိုင်ပေမဲ့အသုံးပြုရသေးတဲ့အခွင့်အလမ်းတွေရှိနေတာကိုလည်းထင်ရှားစေပါတယ်။တချို့အမြင်မှာအထူးကြံစီးပွားရေးဒေသတစ်ခုဖြစ်နေပေမဲ့တခြားလူတွေအတွက်တော့ဖွံ့ဖြိုးတိုးတက်မှုရင်းနှီးမြှုပ်နှံမှုတီထွင်ဖန်တီးမှုနဲ့ကြီးထွားမှုတို့အတွက်နောက်ဆုံးဈေးကွက်မျက်နှာစာတွေကတခုပါပဲလို့မစ်ဘေဆွားကပြောပါတယ်။ဒေသတွင်းမှာကုန်သွယ်ဆက်ဆံရေးကိုတိုးချဲ့ပြီးပါကစ္စတန်ကိုဖြတ်ပြီးတော့အိန္ဒိယနိုင်ငံအထိတောင်ဘက်ကိုဦးတည်တာဟာအခြေအနေကိုတိတိတသာပြောင်းလဲစေမယ့်လှုပ်ရက်ဖြစ်လာနိုင်ပါတယ်။ဈေးကွက်သစ်တွေစီချိတ်ဆက်ခြင်းအပြင်ကုန်သွယ်ဆက်ဆံရေးဟာဒေသအတွင်းနိုင်ငံရေးတည်ငြိမ်မှုကိုအားပေးနိုင်ပြီးတူညီတဲ့စိန်ခေါ်မှုတွေအပေါ်အတူတကွလှုပ်ဆောင်မှုနိုင်ငံတွေအတွက်နောက်ထပ်တွန်းအားပေးချက်ဖြစ်လာနိုင်ပါတယ်။မတူကွဲပြားခြားနားတဲ့စီးပွားရေးချိတ်ဆက်မှုတွေရှိတာဟာလွတ်လပ်ရေးနဲ့အချုပ်အခြာအာဏာပိုင်မှုကိုလည်းအားကောင်းစေပါတယ်လို့မစ်ဘေဆွားကပြောပါတယ်။စီးပွားရေးချိတ်ဆက်မှုကြီးတသက်နဲ့ကတော့ရည်ရှိခံတဲ့ငြိမ်းချမ်းရေးနဲ့ကြောဝချမ်းသာမှုကိုဖန်တီးဖို့မလုံလောက်ပါဘူးလို့မစ်ဘေဆွားကပြောပါတယ်။ဒေသတွင်းနိုင်ငံတွေအနေနဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုရှိတဲ့အုပ်ချုပ်ရေးကိုအားကောင်းအောင်လုပ်ဖို့လိုပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိတဲ့ဖွံ့ဖြိုးတိုးတက်ရေးမူဝါဒတွေချမှတ်ဖို့လိုပါတယ်။အားလုံးအတွက်အခွင့်အလမ်းရစေမယ့်အထူးသဖြင့်အမျိုးသမီးတွေနဲ့လူနည်းစုလူမျိုးစုတွေအတွက်အခွင့်အလမ်းရစေမယ့်အားလုံးပါဝင်တဲ့နိုင်ငံရေးနဲ့စီးပွားရေးစနစ်တွေကိုဖန်တီးဖို့လိုပါတယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနီရှာဒီဆိုင်ဘစ်ဝါကပြောပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအစီအစဉ်တွေအဆုံးမသတ်ခင်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးရေကကြီးညာပါမယ်။
ရုရှားကကြိုးတောင်နောက်ခံပေးထားတဲ့ခွဲထွေရေးသဘုံတွေကိုခုခံတိုက်ခိုက်နေရတဲ့ယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ကာကွယ်ရေးပစ္စည်းတွေထောက်ပံ့ပေးရေးအမေရိကန်ပြည်ထောင်စုကဆုံးဖြတ်ချက်မချရသေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအတွက်အဲ့ဒီလိုထောက်ပံ့ပို့ပေးဖို့အတွက်စဉ်းစားနေပြီဆိုပြီးတော့သတင်းစာတစ်စောင်ရဲ့ရေးသားလိုက်ပြီးတဲ့နောက်အခုလိုပြောဆိုချက်ထွက်ပေါ်လာတာပါ။ဒီကိစ္စကိုစဉ်းစားနေတာလည်းမဟုတ်ပါဘူး။မစဉ်းစားဘဲနဲ့ထားတာလည်းမဟုတ်ပါဘူး။ဆုံးဖြတ်ဖို့ရှိနေတဲ့အကြောင်းအရာသာဖြစ်ပါတယ်။ဒါပေမဲ့တစုံတရာဆုံးဖြတ်ချက်မချရသေးပါဘူးလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဂျန်ဆာကီကပြောဆိုလိုက်တာပါ။ယီမန်နိုင်ငံမှာအမေရိကန်မောင်းသူမဲ့ဒရုန်းယာဉ်နဲ့ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်မှုတစ်ခုအတွင်းအယ်ကိုင်ဒါအဖွဲ့ဝင်တို့မတင်ငါသူ၄ယောက်ထက်မနည်းတည်ဆုံသွားတယ်လို့ယီမန်လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်။လက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားစင်းကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်ကြောင်းယီမန်အာဏာပိုင်တွေကပြောပါတယ်။အာရေဗျကျွန်းဆွယ်မှာရှိတဲ့မတီငင်းနဲ့ယီမန်နိုင်ငံကစစ်သေးကြွတွေပေါ်အမေရိကန်အစိုးရက2009ခုနှစ်ကလေးကတိုက်ခိုက်မှုပေါင်း100ကျော်ပြစ်လုခဲ့ပြီးအများစုကဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။နီဂျီးရီးယားနိုင်ငံမှာသမရရဲ့လူစုမဲဆယ်ပွဲကျင်းပတဲ့အားကစားယုံကြီးကနေသမရ Good Luck Jonathan ထွက်ခွာသွားပြီးတော့မိနစ်ပိုင်းကြာမှာအားကစားယုံရဲ့ပြင်ပမှာဘုံးတလုံးပေါက်ကွဲခဲ့ပါတယ်။တိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့ဒီဒေသတစ်ပွဲမှာတိုက်ခိုက်မှုတော်တော်များများပြုလုပ်ခဲ့တဲ့ Boko Haram အဖွဲ့ကိုတန်လျာရှိနေကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။နောက်ဆုံးရနိုင်ငံတကာသတင်းချင်းညုတ်ကိုဦးစံမိုးဝေပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမြတ်မွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့Dara Smith ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီထိလိုင်းနိုမီတာ24 32 39တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.